Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ28ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်တင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထပ်မံထောက်ပံ့ကြဖို့ယူကရိန်းကတောင်းဆိုပါတယ်လူမျိုးရေးကောင်စီမှာအလဲကျအဖွဲ့ဝင်ဖြစ်လာမဲ့ UAE အနေနဲ့မြန်မာအရေးပို့လို့ပေးဖို့မလေးရှားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်အပြင်ဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဒီကနေ့ဝင်ရောက်တိုက်ခတ်ဖို့ရှိပါတယ်ဒီသတင်းနဲ့အပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုဦးဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကင်းအပြည်နယ်မှာတော့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ထိုင်းမြန်မာနယ်စပ်ကဖျားသုံးစုဂိတ်ပိတ်ထားရပါတယ်တခါစစ်ကောင်စီကတော့ရွာတွေမီးမရှို့ပါဘူးလို့ညှင်းဆန်နေပေမဲ့သခိုင်းတိုင်းဒဇယ်မြို့နယ်ဘက်ကအခြေအနေနဲ့ပတ်သက်လို့ဒေတာကန်တဦးက VOA ကိုပြောပြတာကတော
့ဒီကောင်ကတိုက်ပွဲဖြစ်လို့မဟုတ်ဘူးဗျာသူတို့ရဲ့ရည်ရွယ်ချက်ကအိမ်တွေကိုမီးရှို့ဖို့လာတာတူတယ်ဗျအဲ့လိုမျိုးဘာမှမလုပ်တဲ့ရွာတွေလည်းအကုန်ရှို့တယ်တိုက်ပွဲမဖြစ်ဘူးမဖြစ်ဖက်နဲ့ရှို့ခါတဲ့ရွာများတာ
ဒါကတော့ဒဇယ်ပတ်မှာရွာပေါင်း20ကျော်လောက်မီးရှို့ခံရတဲ့အခြေအနေကိုတင်ပြတဲ့ခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကင်းပြင်းနယ်ကတိုက်ပွဲကရင်နီပြည်နယ်ဘက်မှာလည်းတိုက်ပွဲအခြေအနေတွေအကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြမှာပါအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့ဥကြော်စန္ဒာရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင
်ရုရှားကိုတို့ယူကရိန်းကိုကျူးကျော်လို့ဖေဖော်ဝါရီလထဲကစတင်ခဲ့တဲ့ပြည်ပခအတွင်းရုရှားဘက်ကနယ်မြေသိမ်းတာအကြမ်းအကြက်ကင်တာရာသတံပေးတာတွေလုပ်နေတဲ့အတွက်ယူကရိန်းဘက်ကပို့ပြီးတော့ရက်တီပံ့ပိုးပေးဖို့ဖြစ်လာစေတယ်လို့ပြည်ပသားသားလှုပ်ကြဖို့ယူကရိန်းကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ် EU NATO နဲ့စစ်မှုထိပ်သီး9နိုင်ငံတို့အနေနဲ့ရုရှားအပေါ်တည်တာထင်ရှားတဲ့ဖိအားပေးမှုတွေပုံမပြင်းထန်တဲ့တခါရေးယူမှုတွေချက်ချင်းလှုပ်ဆောင်တာအပြင်တင်ကားတန်ကြက်ကကတာဝဲပြစ်ဒုံးကြီးလင်းပြစ်အမြောက်နဲ့တိုက်လေရင်ဒီအပါအဝင်ယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထပ်တိုးကူညီပေးစေလိုကြောင်းယူကရိန်းနိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပါတယ် EU NATO နဲ့စစ်မှုထိပ်သီး9နိုင်ငံတို့အနေနဲ့ရုရှားပေါ်တည်တာထင်ရှားတဲ့ဖိအားပေးမှုတွေနဲ့ပုံမပြင်းထန်တဲ့တာခရေးယူမှုတွေချက်ချင်းလှုပ်ဆောင်တာတွေကိုလည်းပြုလုပ်ကြဖို့သူတို့ကတိုက်တွန်းတောင်းဆိုထားပါတယ်လူဟန်စ်နဲ့ခါစန်ဒေတာတွေမှာရုရှားကခန့်ထားတဲ့ခေါင်းဆောင်တွေကသမလဗလာဒီမီပူတင်အနေနဲ့သူတို့ဒေသကိုရုရှားနိုင်ငံနဲ့ပေါင်းပေးဖို့ဒီကနေ့ပို့ထူးနေမှာတောင်းဆိုပြီးယူကရိန်းရဲ့တောင်းဆိုချက်ထွက်လာတာပါယူကရိန်းနိုင်ငံရဲ့နယ်မြေ15ရာခိုင်နှုန်းရှိတဲ့ဒေသ၄ခုမှာလွန်ခဲ့တဲ့5ရက်အတွင်းကျင်းပခဲ့တဲ့ဆန္ဒခံယူပွဲတွေမှာထောက်ခံမှု89ရာခိုင်နှုန်းကနေ99ရာခိုင်နှုန်းအထိရှိခဲ့တယ်လို့ရုရှားဘက်ကပြောပါတယ်ယူကရိန်းနိုင်ငံအတွင်းရုရှားကအတူအယောင်လူထုဆန္ဒခံယူပွဲကျင်းပခဲ့တာကြောင့်ရုရှားကိုနိုင်ငံတကာမှအထူးကြံသွားအောင်လှုံ့ဆော်ကြဖို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကစက်တင်ဘာ29ရက်မနေ့ကကုလသမဂ္ဂလူညွန့်ရေးကောင်စီကိုတောင်းဆိုခဲ့ပါတယ်ခင်ဗျာ
ရုရှားတန်းွေပိုင်လိုင်းပေါက်ထွက်တာကတမင်ဖြက်စီးတာဖြစ်နိုင်ပြီးတညီတညွတ်ထဲတုံ့ပြန်သွားမယ်လို့ EU ကပြောလိုက်ပါတယ်ရုရှားကနေဥရောပကို Baltic ပင်လယ်ဖြတ်သွဲတန်းထားတဲ့တန်းွေပိုင်လိုင်းတွေဖြက်စီးပေါက်ထွက်လာတာကတမင်ဖြက်စီးခံရတာဖြစ်နိုင်ကြောင်းအချိန်တွေအလုံးကညွန့်ပြနေတယ်လို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲကပြောလိုက်ပါတယ်ဆွီဒင်နဲ့ဒန်မတ်နိုင်ငံတွေက Nord Stream တန်းွေပိုင်လိုင်းနှစ်ခုရဲ့ရေရောက်တချို့နေရာတွေပောက်ကွဲထွက်ခဲ့တာနဲ့ပတ်သက်လို့ဘာကြောင့်ဖြစ်တယ်ဘလို့ဖြစ်တယ်ဆိုတော့အသေးစားသိအောင်စုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့ဥရောပမှာစွန့်ရင်လွယ်မှုမရှိအောင်နောက်ထပ်တွန်းပြလုပ်သွားမယ်လို့ EU နိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရက်ကဒီနေ့ပြောလိုက်တာပါ EU ရဲ့စွန့်ရင်ဆိုင်ရာအခြေခံစာအုပ်တွေတိခိုက်အောင်တမင်လုပ်တဲ့လုပ်ရက်တွေကိုလုံးဝလက်ခံမှာမဟုတ်ဘဲအားလုံးညီညီညွတ်ညွတ်တုံ့ပြန်သွားမယ်လို့လည်းအကြီးအကဲဘော်ရက်ကပြောပါတယ်ရုရှားဘက်ကတော့အထိပယ်မရှိတဲ့ဆွဆွဲမှုတွေဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျ
တရုတ်နိုင်ငံရဲ့ရန်လိုတဲ့အမှုအကျင့်တွေဟာမူစင်းမြင့်အခြေခံထားတဲ့နိုင်ငံတကာအစီအစဉ်ကိုချိန်ချောက်နေတယ်လို့အမေရိကန်ဒုတိယသမ္မတကမလာဟာရစ်ကဂျပန်ကမင်ကွန်းတခုမှပြောဆိုပြီးတရုတ်နိုင်ငံကြီးမူဝါဒကိုပြစ်တင်ဝေဖန်လိုက်ပါတယ်။ကမ္ဘာတစ်လွှာကအကြီးဆုံးအမေရိကန်ရေတပ်စခန်းတစ်ခုဖြစ်တဲ့ ယိုကိုစုကအခြေစစ်အခြေဆိုင်စခန်းမှာရနာထားတဲ့ USS Howard ရစ်တပ်ဖြတ်တင်းမော်ပေါ်မှာအမေရိကန်စစ်ဖက်ဝန်ထမ်းတွေကိုဒူးသမရာ Harris ကမိန့်ခွန်းပြောကြားခဲ့တာ
ပါ China is undermining key elements of the international rules based order China has challenged the freedom of the seas
ပြောင်းနိုင်ငံဟာပင်လယ်ရေကြောင်းလွတ်လပ်စွာသွားလာမှုကိုချင်းချောက်ပြီးအိနှီးချင်းတွေကိုချင်းချောက်အကြက်ကင်ဖို့သူ့စီရင်တဲ့စီးပွားရေးအင်အားကိုအသုံးပြုနေပါတယ်။အဲ့ဒီဥပမာကိုအရှေ့တရုတ်ပင်လယ်နဲ့တောင်တရုတ်ပင်လယ်ပြင်တွေမှာမကြသေးခင်ကတွေ့ခဲ့ရသလိုထိုင်ဝမ်ရေလက်ကြားမှာလည်းရန်လိုတဲ့အပြုအမူတွေလှုပ်ဆောင်နေပါတယ်လို့ဒူသမရာ Harris ကပြောသွားတာပါ။ဒူသမရာ Harris ဟာဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေရဲ့နိုင်ငံတော်ဇာပနာကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုရောက်နေတာဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားအခြေအနေကိုပြန်ပုံဖော်ဖို့ကြိုးပမ်းနေနေတဲ့တရုတ်ဘက်ကထိုင်ဝမ်ကျွန်းပတ်လည်မှာစီးရဲလှုပ်ရှားမှုတွေဒီရပိုင်းဒီသတင်းပတ်အတွင်းမှာပြုလုပ်နေပါတယ်။ဒူသမရာရဲ့အခုဂျပန်ခီးစင်မှာတော့ဂျပန်တောင်ကိုရီးယားနဲ့ဩစတြေးလျဝန်ကြီးချုပ်တွေနဲ့ထိုင်ဝမ်အရေးကိစ္စပြောဆိုဆွေးနွေးတာတွေရှိတယ်လို့အမည်မဖော်လိုတဲ့အမေရိကန်အကြီးတန်းအစိုးရအရာရှိတဦးကပြောပါတယ်။ဒူသမရာ Harris ဟာမနေ့ဖြန်ကြာတာပတိနေ့မှာတော့တောင်ကိုရီးယားနိုင်ငံကိုတွားရောက်ပြီးတောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားမှာရှိနေတဲ့စစ်မဲ့ဇုံကိုလည်းတွားရောက်ဖို့ရှိပါတယ်ခင်ဗျာ။
American သတင်းလုံခြုံရေးတခု internet ထုတ်ဖောက်တိုက်ခတ်ခံခဲ့ရပြီး Apple company ရဲ့သတင်းစူးစီးပေးတဲ့ app ကတဆင့်မဖွဲမရစော်ကားတဲ့စာသားသတိပေးချက်တွေကိုဖုန်း30ရေစီပေးပို့ခဲ့ပါတယ်။စီးပွားရေးနဲ့သတင်းထုတ်ပြန်တဲ့ First company အနေနဲ့မနေ့အင်္ဂါနေ့ကထုတ်ဖောက်တိုက်ခတ်ခံခဲ့ရပြီးမှသူ့ရဲ့ internet website seminar ကိုဒီနေ့ဗိုလ်ထူးနေ့မှာပိတ်ထားလိုက်ရတယ်လို့ထုတ်ပြန်လိုက်ပါတယ်။ဒီ internet ထုတ်ဖောက်ခံရပြီးမှ Apple company ရဲ့သတင်းထုတ်ပြန်မှုလုပ်ငန်းကတဆင့် iPhone ကနေ Apple သတင်းမှာယူပြီးဖတ်သူတွေတဲ့လိန်ပိုင်းမဖွဲမရနဲ့လူမျိုးခွဲခြားစော်ကားတဲ့အကြောင်းအရာတွေဖော်ပြခဲ့တယ်လို့ First Company ကထုတ်ပြန်ပါတယ်။ Internet ထုတ်ဖောက်တိုက်ခိုက်သူတွေအနေနဲ့အခုလို Apple သတင်းစူးစီးထုတ်ပြန်မှုတွေကအသိပေးချက်ထုတ်ပြန်တဲ့ခလုတ်တွေတည်းအထိဝင်ရောက်သွားနိုင်ခဲ့ပြီးအခုလို့မဖွဲမရစော်ကားတဲ့သတိပေးချက်ထွက်သွားစေခဲ့တယ်လို့ First Company ကရှင်းပြပါတယ်။ဒီ Internet ထုတ်ဖောက်သူတွေကလိန်ပိုင်းဆိုင်ရာမဖွဲမရတာနဲ့လူမျိုးခွဲခြားစော်ကားတာပါတဲ့အသိပေးချက်နှစ်ခုကို10မိနစ်ခန့်ပဲချပြီးပို့လုပ်ခဲ့တယ်လို့ First Company က Internet Twitter ကနေဆက်ရှင်းပြခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ532 kHz 9393ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာ line လမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အတန်းကနေဗိုလ်ထုနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကုလသမဂ္ဂလုံခြုံရေးကောင်စီအလဲကျ15နိုင်ငံထဲမှာ Arab Sabah များပြည်ထောင်စု UAE ပါဝင်တဲ့ကာလအတွင်းမြန်မာနိုင်ငံအရေးပိုပြီးတက်တက်ကြွကြွလှုပ်ဆောင်ဖို့မျှော်လင့်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ဒါတုစရီ Ismail Sabri Yaqub ကစက်တင်ဘာလ28ရက်နေ့ကပြောဆိုပါတယ် UAE ကိုလေးရကြသွားရောက်တဲ့ခီးစဉ်အတွင်း UAE သမ္မတ Sheikh Mohammed bin Zayed Al Nahyan နဲ့တွေ့ဆုံအပြီးဆွေးနွေးချက်တချို့ကိုမလေးရှားဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ2022ခုနှစ်နဲ့2023ခုနှစ်အတွင်းလူမျိုးရေးကောင်စီအလဲကျအဖွဲ့ဝင်အဆင့်ကိုအသုံးချပြီးရိုဟင်ဂျာဒုက္ခသည်အရေးတွေကိုပိုပြီးဆောင်ရွက်နိုင်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအရေးနဲ့အတူပါလက်စတိုင်းအရေးမှာလည်းကုလသမဂ္ဂနဲ့အင်အားကြီးနိုင်ငံတွေအရေးတူဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့မလေးရှားဝန်ကြီးချုပ်ကဝေဖန်သွားပါတယ်မြန်မာနိုင်ငံအပေါ်ပိုပြီးပြင်းထန်တဲ့ဖိအားပေးမှုတွေလှုပ်ဆောင်ဖို့အဆိုပြုချက်တွေအထမမြောက်အောင်ကုလသမဂ္ဂလူမျိုးရေးကောင်စီအတွင်းမှာအများအားအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံတွေကဗီဒီယိုအာဏာနဲ့ပယ်ချလိုက်ရှိပါတယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံအရေးမှာကုလသမဂ္ဂလူမျိုးရေးကောင်စီဘက်ကအလေးထားလှုပ်ဆောင်မှုမရှိတာ၊ကင်တွယ်ဆောင်ရွက်ပုံတွေဟာဝမ်းနည်းစရာကောင်းတဲ့အကြောင်းနဲ့မလေးရှားဝန်ကြီးချုပ်အစ်မေးကပြီးခဲ့တဲ့ရက်ပိုင်းကုလသမဂ္ဂအထွေထွေညီလာခံကိုပြောကြားတဲ့မင်ခွန်းထဲမှာထပ်တင်းပြောဆိုခဲ့ပါတယ်။လူမျိုးရေးကောင်စီမှာစက်တင်ဘာလကုန်အထိပြည်ထောင်နိုင်ငံကအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားပြီးအောက်တိုဘာလမှာအာဖရိကတိုက်11နိုင်ငံတခုဖြစ်တဲ့ဂါဘွန်နိုင်ငံကအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူမှာဖြစ်ပါတယ်ခင်ဗျာ။
ဤရမှာတော့ဖိနှိပ်မှုတွေပိုပြင်းထန်လာတဲ့ကြားကအမျိုးသမီးတွေခေါင်းစည်းပေါ်ဝါချွတ်ဆန္ဒပြမှုလည်းဆက်ပြင်းထန်လာနေပါတယ်။အီရန်တဝန်ပြီးခဲ့တဲ့စနေကစပြီးဆန္ဒပြမှုတွေဖြစ်လာရမှာဘာသာရေးမျိုးကြီးမတ်ရှက်မှာအမျိုးသမီးငယ်တူကကားခေါင်မှုပေါ်တက်ခေါင်းစည်းပေါ်ဝါချွတ်ကအာဏာရှင်ကြဆုံးပါစေလို့ကြွေကြော်လာမှာဘေးကကားတွေကလည်းဟွန်တီအော်ဘာပေးခဲ့ကြပါတယ်။ဒီဘာသာရေးမျိုးကြီးမတ်ရှက်မှာအခုလိုအမျိုးသမီးတွေကစခေါင်းစည်းပေါ်ဝါချွတ်မိရှုကဆန္ဒပြတာမျိုးကအရင်တော့ကဆိုလုံးဝမတွေးဝန်စရာဖြစ်ပြီးအခုတော့တော်လိုင်းအတွင်ပြင်းထန်လာနေတာပါလို့ဘာသာရေးတင်းကျပ်မှုများတဲ့ဒီမြို့မှာခြေပင်ခဲ့သူဖတ်တီမာရှမ်စ်ကပြောပါတယ်အသက်22နှစ်အရွယ်မြို့သမီးမာဆာအာမီနီဟာ ခေါင်းစည်းပေါ်မှာစီကံချုပ်ဖောက်မှုနဲ့ဖမ်းဆီးနှိပ်စက်ခံတည်ဆုံးခဲ့ရတာကနေပောက်ကွဲထွက်လာတဲ့ဒီဆန္ဒပြပွဲတွေကိုကြီးစစ်သုံးနာပါဝင်နှိမ်နှင်းမှုထဲလူပေါင်း60ဝန်းကျင်တည်ဆုံးခဲ့ပြီးအခုလည်းပုံမှန်နှိမ်နှင်းမှုရဲတွေကအကြီးအကျယ်ထုတ်ပြန်ထားပါတယ်။အီရန်မှာစီးပွားရေးခက်ခဲတွေပေါ်အရင်ဆန္ဒပြပွဲတွေဖြစ်လာခဲ့ပေမဲ့အရင်နှိမ်နှင်းခံခဲ့ရတဲ့အချိန်မှာအခုစီးပွားပိုခက်ခဲလာခြင်းအမျိုးသမီးတည်ဆုံးမှုကြောင့်ဘာသာရေးမကြေမနက် channel ဆလာတဲ့ဒီဆန္ဒပြပွဲလှိုင်းသစ်ထဲမှာဘာသာရေးကောက်ဆောင်အရာတူလာအလီခမေနီကိုပို့ချင်းချောက်လာနေတယ်လို့လည်းသုံးသက်သူတွေကဆိုပါတယ်ခင်ဗျာ
။ Hurricane Montan Ian ဟာကျူပါနိုင်ငံအနောက်ဖက်ခြမ်းကုန်းတွင်းပိုင်းကိုအင်္ဂါနေ့ကဝင်ရောက်ပြီးနိုင်ပိုင်းအကြမှာပဲအင်အားပြင်း Hurricane Montan ကြီးအဖြစ်ပြောင်းလဲသွားခဲ့ပါတယ်။ Montan ဟာအခုအချိန်မှာပြင်းအားအဆင့်၄အဖြစ်ပြောင်းလဲသွားပြီးအမေရိကန်ပြည်ထောင်စု Florida ပြည်နယ်ကိုဒီကနေ့စက်တင်ဘာလ28ရက်နေ့နောက်ပိုင်းမှာဝင်ရောက်တိုက်ခတ်မယ်လို့အမေရိကန်အမျိုးသားသမုဒ္ဒရာနဲ့လေထုဆိုင်ရာအုပ်ချုပ်ရေးအဖွဲ့ NOAA ကဒီကနေ့ထုတ်ပြန်ပါတယ်။မွန်တိုင်းကဒီလမ်းကြောင်းအတိုင်းဆက်ရှိနေမယ်ဆိုရင်တော့ Florida ပြည်နယ်အနောက်ဘက်ပင်လယ်ကွေ့ကန်ယိုဒန် Tampa နဲ့ St. Petersburg မြို့တွေကိုဥတီတိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်။ Hurricane Montan Ian တိုက်ခတ်နိုင်တဲ့လမ်းကြောင်းတစ်လျှောက်မွန်တိုင်းဒီရဲ့တက်မဲ့သတိပေးချက်တွေကိုလည်းထုတ်ပြန်ထားပြီးတချို့နေရာတွေမှာအမြင့်ပေ16ပေလောက်အထိတက်နိုင်တယ်လို့ခန့်မှန်းထားပါတယ်။မွန်တိုင်းကြောင်းပင်လယ်ကွေ့ကန်ယိုဒန်တစ်လျှောက်နေထိုင်သူ2သိန်းလောက်ဘေးလွတ်ရာပြောင်းရွှေ့ဖို့ Florida ပြည်နယ်အာနာပိုင်ကသတိပေးချက်ထုတ်ပြန်ထားပါတယ်။သမ္မတဂျိုးဘိုင်ဒန်ကအရေးပေါ်ကြေညာချက်ထုတ်ပြန်ထားပြီးအစိုးရအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီ FEMA အနေနဲ့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ဖို့ညွှန်ကြားထားပါတယ်။ဘေးဒုက္ခရောက်နေတဲ့ပြည်သူတွေကိုအလင်းမြန်ကူညီပေးနိုင်ဖို့ Florida ပြည်နယ်အုပ်ချုပ်ရေးမှုကလည်းထောင်နဲ့ချီနဲ့ပြည်နယ်ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုတက်လှမ်းထားပြီးဖြစ်ကြောင်းပြောပါရခင်ဗျာ
။နောက်တိုင်ဖုန်းမွန်တိုင်းနိုရူဟာလည်းဗီယက်နမ်နိုင်ငံအလယ်ပိုင်းကမ်ဘောဒီးယားဒေသကိုဒီနေ့အစောပိုင်းပြင်းပြင်းထန်ထန်ဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဗီယက်နမ်ပန်းဖြေကမ်းခြေမြေဖြစ်တဲ့ဒနန်နာမှာတနအီမိုင်80ကျော်နဲ့ဝင်ရောက်တိုက်လာတဲ့မုန်တိုင်းကြောင့်အင်ခေါင်မိုးတွေလန်ထွက်သစ်ပင်တွေအမြစ်ကနေကျွတ်ထွက်ခဲ့ပါတယ်။နိုရူမုန်တိုင်းကြောင့်နယ်လေးနယ်မြေကအင်ဂျီ3000ကျော်မီးပြန့်နေတယ်လို့ဗီယက်နမ်ပြည်တွင်းကလာတဲ့သတင်းတွေမှာထုတ်ပြန်နေပါတယ်။နိုရူမုန်တိုင်းမှာဝင်ခင်တဲ့ကထောင်ထဲရှိတဲ့ဒေသခံတွေကိုအာနာပိုင်တွေကဘေးလွရာဖျက်ရှားပေးခဲ့ပါတယ်။လေစိတ်အတော်များများကိုလည်းပိတ်ချသလိုအပြင်မထွက်ရအမင်းကိုလည်းထုတ်ပြန်ထားပြီးကျောင်းတွေအများပြည်သူပွဲလမ်းတွေကိုလည်းပိတ်ပင်လိုက်ရပါတယ်။ကေစိတ်လုံငန်းတွေဆောင်ရွက်ဖို့ပြင်ဆင်နေနေနဲ့ဗီယက်နမ်မှာကာကွယ်ရေးဝန်ကြီးဌာနကစစ်သည်4000လောက်နဲ့ပြည်သူစစ်2000သိန်းကိုတန်ကြပ်ကာရင်တွေမော်တော်ဘုတ်တွေနဲ့တပ်ဖြန့်ချလာတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
ကိုစောဝင်းလိုက်နဲ့ကိုဝင်းမင်းပါရှင်ပုတ်တပုနေညာချန်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရှင်မကြခင်မှာတော့ဒီစကိုင်းတိုင်းဒေသကြီးဒဇယ်မြို့နယ်ဘက်မှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးအတွင်းမှာရွာရီမီးရှို့ဖျက်ဆီးတဲ့အခြေအနေကိုကြားရမှာပါအခုတော့တိုက်ပွဲကြောင့်ဖျားသုံးစုနေဆက်ဂိတ်ပိတ်ထားတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုမြို့အနီးမှာရှိတဲ့ဖျားတောင်ဂိတ်စခန်းမှာဒီကနေ့စက်တင်ဘာလ28ရက်ဗုဒ္ဓဘုနေ့မနက်9နာရီကျော်အချိန်လောက်ကစပြီးတော့ကရင်အမျိုးသားလွတ်မြောက်ရေးအဖွဲ့ KNLA တခါ PDF ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နေဆက်တိုက်ပွဲတွေကြောင့်ဖျားသုံးစုမြို့အနီးနေဆက်ဖြတ်ကျော်သွားလာတာတွေကိုထိုင်းနိုင်ငံဘက်ကရောမြန်မာဘက်ကပါယာယီပိတ်ထားရပါတယ်။နေဆက်ထိုင်းနေဆက်အခြေအနေကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ကြာရင်စိတ်ကြီးမြို့နယ်ဖျားသုံးစုမြို့အနီးမှာရှိတဲ့မြန်မာစစ်တပ်အခြေစိုက်စခန်းဖြစ်တဲ့ဖျားတောင်ဂိတ်စခန်းကိုမနက်9နာရီအချိန်မှာ KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါအပြန်အလှန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံနယ်စပ်လမ်းတွေကိုမြန်မာဘက်ကရောထိုင်းဘက်ကပါနှစ်ဖက်လုံးကယာယီပိတ်လိုက်တယ်ဆိုပြီးဖျားသုံးစုဒေသက ABS ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးသိန်းလွင်ကပြောပါတယ်
အပေါ်ကစစ်တပ်ကပိတ်လိုက်တယ်ဗမာတပ်ကပိတ်လိုက်တယ်ဟုတ်တယ်ဟုတ်တယ်နေစားပါမှာပြေးလိုက်တာကဟုတ်တကူကလည်းတကူမဖွင့်တော့လေဒီလိုကခိုးလမ်းမဲ့သွားနေကြတာပဲလေဟိုအခုလည်းလည်းတော့ပြေးကြတာပေါ့သူတို့လေးညံနေတော့လာနေကြပြီဟု
တ်
အဲတိုင်းကတော့သူတို့လေနေရတော့သူတို့ပြန်တက်တယ်ပါသူတို့ပြန်ဖြေးကြတယ်လေ
ပ ဖျားသုံးစုဒေသခံတဦးကတော့နှစ်နိုင်ငံ내ကြားတရားဝင်ကူးတန်းသွားလာတာတွေကိုအရင်ထဲကပိတ်ထားခဲ့တယ်လို့လည်းပြောပါတယ်ဒါပေမဲ့နှစ်နိုင်ငံ내ကြားအပြန်အလှန်ကူးသွားတဲ့နေရာတွေအများကြီးရှိပြီးအခုတော့တိုက်ပွဲတွေဆက်ဖြစ်လာနိုင်တဲ့အတွက်လုံခြုံရေးအရကန့်တက်လိုက်တာလို့လည်းအခြေအနေကိုရှင်းပြပါတယ်
တခြား내ကြားလူမျိုးတမမြင်မိနေကျွန်တော်တို့မှလည်းအာ내ကြားပိတ်တယ်ဆိုတာကတရားဝင်စူရခွေပြူချက်နဲ့သွားတဲ့စာရွက်စာတမ်းတွေဟိုဘက်ဒီဘက်ကူးလို့မရတာကိုပြောတာအော်ဟိုကအမီဂရေးရှင်းတွေကိုဖြတ်တန်းရတဲ့ process ကိုပြောတာတာမန်ကျွန်တော်တို့ဒေသခံတွေကြတော့သွားနေကြတာပဲထက်အောင်ဟိုဒီတိုင်းပဲလေသူကနေကန်ကြတော့သွားနေတာဟိုဘက်ဆေးဦးပဲဒီဘက်ဆေးဦးပဲသွားတယ်လို့သမားတွေသွားနေကြတာပဲအဲ့ဒီဟာကိုပိတ်လိုက်တာအခုလိုလုံခြုံရေးဖြစ်လာတဲ့အခါမှကြာထိုင်းကတော့သူအဲ့ဒီဝင်တဲ့အပေါက်တွေကတပေါက်တည်းမကဘူးမလွယ်ပေါက်တွေအများကြီးရှိတယ်အဲ့မှာစစ်သားတွေသူချလိုက်တော့မပေးဝင်တော့မဝင်နဲ့မဝင်နဲ့ဆိုရဲလို့ခဲ့တယ်သူနိုင်ငံသားတွေကဟိုသုံးစုဘက်မစင်းဖို့ကိုစီကလူလဲသူစီဘက်မဝင်ဖို့အဲ့ဒါသူသားလာ
ဖျားသုံးစုဒေသမှာရှိတဲ့စစ်ကောင်စီရဲ့ဖျားတောင်စခန်းကုန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတက်ရောက်သိမ်းပိုက်ခဲ့ပြီးဒူရင်မှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့တယ်ဆိုပြီး KNL ဘက်ကပြောပါတယ်။ဦးသိန်းလွင်ကတော့အခုလိုပြောပြပါတယ်
။9နိုင်ရအစဖြစ်တယ်နော်။9နိုင်စဖြစ်တယ်။ဟိုနည်းနည်း30လောက်တော့တက်ရတယ်ပေါ့။ဟိုနည်းဒီဘူးတယောက်ပါဝင်ဟိုနေ7ရက်ကြာတယ်လက်နဲ့က73လောက်ရတယ
်စစ်ကောင်စီဘက်ကတော့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးညနေပိုင်းအထိလေရင်နေနဲ့ကင်းထောက်မှုတွေလုပ်နေတာကြောင့်လေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်မှာကိုတော့ဒေသခံတွေကစိုးရိမ်နေကြပါတယ်နှစ်ဖက်တိုက်ပွဲနဲ့ပတ်သက်ပြီးတေဆုံးထဏ်ရာရသူတွေနဲ့ပတ်သက်လို့တော့ VOA ကတီးခြားအတည်မပြုနိုင်သေးပါဘူးရှင်
ဒါကတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာသတင်းပေးပို့ခဲ့တာပါ။ကရင်ပြည်နယ်အခြေအနေပြီးတော့ကယားပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရှင်။ဒီလိုက်ကော်မြို့နယ်ကုန်းသာကျေးရွာမှာစက်တင်ဘာလ28ရက်မနေ့ကမြန်မာစစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကျရောက်ခဲ့တဲ့အတွက်အရက်သား2ဦးသေဆုံးပြီးတော့2ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကီနီလူခွင့်ရေးအဖွဲ့က VOA ကိုပြောပါရယ်။ကုန်းသာကျေးရွာမှာတိုက်ပွဲတည်ငြိမ်စာပြုလာချိန်ဒေသခံတွေနေရက်ပြန်လာကြတဲ့အချိန်အခုလိုလက်နက်ကြီးကျပောက်ကွဲတာလို့လည်းပြောပါရယ်။ကီနီပြည်နယ်အခြေအနေရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုမဆုမွန်ကပြောပြမှာပါရှင်။
စက်တင်ဘာလ28ရက်နေ့မနေ့ညနေပိုင်းတုန်းကကယားကရင်ပြည်နယ်လွိုက်ကော်မြို့နယ်ဂုံသားကျေးရွာဘက်ကိုစစ်တပ်ကနေလက်နက်ကြီးတွေနဲ့လှမ်းပစ်ခတ်လို့ဒေသခံပြည်သူတချို့အသေဆုံးထိခိုက်ခဲ့ပါတယ်။လူနေအိမ်တစ်ခုပေါ်လက်နက်ကြီးကြီးကျရောက်ပောက်ကွဲလို့အမျိုးသားတဦးအသက်ဆုံးခဲ့တယ်လို့ကရင်လူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာက VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တို့ကဂုံသားမှာဒီကျွန်တော်တို့တွေ့တဲ့လောက်ကတော့လွန်တမူဒီလက်နက်ကြီးတပ်ကနေပေါ့နော်ဒီလက်ကောမျိုးပြင်းနာလေးမှာပေါ့နော်အဲဒီကနေလမ်းပစ်လိုက်တဲ့လက်နက်ကြီးကြီးကကျွန်တော်တို့ဒီကြတော့ပေါ့နော်ကြတော့အိမ်တိမ်ကိုထိတော့ပေါ့နော်ထိတော့၃ယောက်ဒဏ်ရာရတယ်တော့တော့ထိသွားတော့ပေါ့နော်တော့ထဲကတရားအမျိုးသမီးတရားဆုံးသွားတယ်အမျိုးသားတရားတော့နည်းနည်းလေးဒဏ်ပြင်းထန်တော့ပေါ့နော်နောက်ကျတဲ့အမျိုးသမီးတရားတော့ဟိုအနေချင်းထိခတ်ဒဏ်ရာဆိုတော့ဖြစ်သွားတယ်
လက်နက်ကြီးကြီးကြတဲ့ကုန်းသာကျေးရွာဘက်မှာတော့မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားမှုမရှိဘဲတည်ငြိမ်စပြုနေတဲ့အချိန်မှာတိုက်ခိုက်ခံရတာလို့လဲကရင်နီလူခွေအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ်။ဒီတစ်ပတ်ထဲမှာပဲဒီမော့ဆိုမြို့နယ်အရှိချမ်းထီဖိုးကလိုကျေးရွာအုပ်စုမှာတော့လေယာစပားရိတ်သိမ်းနေရင်းနဲ့လက်နက်ကြီးကြီးကြလာလို့အမျိုးသမီးတဦးသေဆုံးသွားတယ်လို့ကိုပညာကပြောပြပါတယ်။လက်နက်ကြီးကြီးကြလို့ထိခိုက်သေးဆုံးခဲ့ရသူတွေရဲ့ဓာတ်ပုံတွေကိုကရင်နီလူခွေအဖွဲ့လူမှုကွန်ရက်မှာသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီကိစ္စအပေါ်မှာတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဒီဒေသတွေမှာ PDF နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ခိုးအောင်ပြီးအကြမ်းဖက်မှုတွေကျူးလွန်နေတဲ့အကြောင်းကိုတော့ပြောဆိုဆွတ်ဆွဲထားပါတယ်ကရင်နီပြည်နယ်အတွင်းမှာတော့ပြီးခဲ့တဲ့လတွေအတွင်းကကုန်းသာကျေးရွာမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားပြီးဒေသခံပြည်သူတွေအိုးအိမ်ဆုံးခွာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။တည်ငြိမ်စပြုနေတဲ့နေရာတချို့မှာဒေသခံရွာသားတွေပြန်အလာလက်နက်ကြီးကြီးကြလို့ထွက်ပြေးခဲ့ရတဲ့အကြောင်းကိုရိုင်းကြုံခဲ့ရတဲ့တန်ဃာတော်တစ်ပါးကလည်းအခုလိုမိန်ကြားပါတယ်
။ဖြစ်ရတော့ဖြစ်နေတယ်နော်။ဘာဖြစ်ဆိုရင်ကလေးရောလူရောတော်တော်များတယ်။အဲ့ဒီဖြစ်တဲ့ချင်းကသူကအင်းလေးရနေဖြစ်ဆောင်နေကြူကြီးပြန်လာတာအဲ့ဒါငွေနဲ့ကြိုက်ပုံညာတော့မှအဲ့ဒီတော့အင်ဂျယ်ကတော့အမှကြတာပဲအဲကြရတာအဲအိမ်တိုင်းကတော့မီးခိုးလို့တော့ထွက်နေတဲ့ကလေးတွေလူကြီးတွေကတော့ ထွက်ပြီးတော့ဥညာလည်းအဲကောင်းမွန်ပြီးတာပေါ့တိုက်ပွဲနဲ့ပြင်ပြင်နဲ့ခါကြတော့အိမ်ရွာတော့အကုန်လုံးပြီးပေါက်ပြန်လာနေတယ်အလေးတွေလည်းရှိရဲ့လူကြီးတွေကအကုန်ပြီးပေါက်ပြန်လာနေတယ်
တိုက်ပွဲမဖြစ်ပေမဲ့လည်းမြန်မာစစ်တပ်ဘက်ကနေ့စဉ်ရက်ဆက်ဆိုးသလိုအချိန်မရွေးလက်နက်ကြီးတွေနဲ့ပစ်ခတ်တတ်တာမျိုးအများအားထိတ်လန့်နေရတဲ့အကြောင်းလွိုက်ကော်မျိုးကစစ်ဆောင်ဒေသခံတဦးက VOA ကိုပြောပြပါတယ်
ကတော့မနေ့မထူညချူတာပဲအနည်းတိုင်းလည်းထူနေတာပဲဒီကနေ့ကတန်တော့ကျဲပဲဟိုဘယ်လိုပြောမလဲချစ်ချာလာတယ်မလုံးတော့မခံနိုင်တော့ဘောနော်အဲ့ဒီကြံနေနဲ့ဆက်ခဏထူတာလေသူတို့လည်းကတက်ကနေထူတာလည်းကတက်ကနေဆိုဒီမော့ဆိုဖဲကိုပြစ်သွားလိုက်ဟိုမိုးပြဲဖဲကိုထူသွားလိုက်ရှောက်ထူနေတာပဲဒီကနေ့ကလည်းကတော့အမြဲမထူတယ
်ရှမ်းကယားနယ်စပ်ဘက်မှာတော့မြန်မာစစ်တပ်ကနေမြေရှင်းလင်းထိုးစစ်ဆင်နေတဲ့စစ်ကြောင်းတွေကိုကရင်နီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတုံ့ပြန်ပူပေါင်းတိုက်ခိုက်ခဲ့ပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းကတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်အခုအချိန်တွေကအနည်းငယ်ငြိမ်သက်သွားပေမဲ့လို့အဝေးကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခံရမှာကိုတော့စိုးရင်နေရဇဲပဲလို့ဒေသခံကြေးရွာသားတွေကပြောဆိုပါတယ်ရှင
်မဆုမွန်ပြောပြသွားတာပါအခုဆက်လက်ပြီးတော့ဒီစကိုင်းတိုင်းဒေသကြီးဘက်ကအခြေအနေတွေကိုလည်းကြည့်ကြရအောင်ပါရှင်စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းဒေသကြီးဒဇယ်မြို့နယ်တဲမှာစက်တင်ဘာလလဝက်အတွင်းကျင်းရွာ22ရွာနေအိမ်ရာနဲ့ချီမီးလောင်ကျွမ်းခဲ့တယ်လို့စစ်တမ်းကောက်ယူတဲ့ဒေသခံကာကွယ်ရေးအဖွဲ့က VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတာကိုအတည်ပြုပေမဲ့အရက်သားနေအိမ်တွေကိုစစ်တပ်ကမီးရှို့ဖျက်ဆီးတာမဟုတ်ဘူးလို့တော့ညင်းဆိုထားပါတယ်ရန်ကုန်ကသတင်းပေးပို့လာတာကိုကိုသားညုံကပြောပြမှာပါရှင
်။စကိုင်းတိုင်းဒဇယ်မြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်ကတကြော့ပြန်နေပြီးရှင်းလင်းရေးစစ်ဆင်ရေးလုပ်နေတာခုဆိုလို့ရှိရင်တလားကျော်ရှိသွားပါပြီ။ဒေသခံပြည်သူ့ကာကွယ်ရေး PDF နဲ့တခြားလက်နက်ကိုင်အဖွဲ့တွေခိုးလုံနေတယ်လို့ဆိုပြီးတော့ကြေးရွာတွေကိုစစ်တပ်ဘက်ကရှင်းလင်းနေတာပါ။စက်တင်ဘာ16ရက်နေ့ကနေပြီးတော့စက်တင်ဘာလ28ရက်နေ့အထိ73ရက်အတွင်းမှာကြေးရွာ22ရွာကနေအိမ်ပေါင်း800ကျော်မိရှုဖျက်ဆီးခံရတယ်လို့ဒဇယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ
်အဲတင်းရကတော့ဟိုမိစုကဒီနေရောပေါင်းရင်တော့21ရွာဖြစ်သွားပြီအဲတဲမှာမှာတဲ့မိစုခရရဲ့အဲ့တော့800ကျော်သွားပြီပေါ့တိုက်ပွဲမရှိလဲသူကတော့မိစုရပါသူကတရားဝင်တရားထားဝင်တဲ့ရွာတိုင်းကိုရှို့နေစေဘေးချောင်းနေရတော့လောလောဆယ်ရွာတွေမိစုခရရဲ့သူကတော့အဲ့တချို့တော့တဲ့ဒီမှာတဲထိုးပြီးနေကြရတယ်ရှိတယ်။လူလို့စေကတော့ဟုတ်တယ်အခုညီကတော့လိုအပ်တယ်ဗျ။အာရာဇီဥရုကလည်းခြေနေရဟိုဟာဖြစ်နေရဆိုတော့အာခြေနေကပေါ့နော်ဒီတက်ကြီးရဲ့ဦးဒီလူမမာတွေဆိုရင်ဟိုဒုက္ခရောက်တယ်ပေါ့နော်။ဟိုနည်းနည်းကျမကြီးမကောင်းတာတွေပါလေရှိရပေါ့။စေဝါနဲ့စားတော့ဖို့ပေါ့နော်ရိတ်ခါတော့ဟိုဟာဖြစ်တယ်ဗျ။ဒီခက်ခဲရှိတယ်
ရွာရီမီလောင်စီးတက်မှမှုတွေရှိနေတဲ့အကြားဘေးလွယကိုထွက်ပြေးနေတဲ့စစ်ဘေးရှောင်တွေလည်းတနေ့တခြားပိုများလာနေပါတယ်။ဒဇယ်မြို့နယ်တွေကရေဦးကုန်၊နပတ်ကြီး၊အင်တော်၊ငပြောတော်စတဲ့ကြီးရွာကနေအိမ်တွေကအများဆုံးမီလောင်ကျွမ်းခဲ့တာလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးခြားစစ်လေနဲ့ဩဂတ်စ်လတုန်းကတွေ့ဆင်ခဲ့တော့မြန်မာစစ်တပ်အနေနဲ့အရက်သားတွေရဲ့နေအိမ်တွေကိုမိရှို့တာမရှိပါဘူးလို့ပြောခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကတော့အခုကောက်ယူထားတဲ့စင်းဟာစက်တင်ဘာလနောက်ဆုံးနှစ်ပတ်အတွင်းမီးလောင်တဲ့အိုးအိမ်တွေရဲ့စင်းဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ကြေးရွာတချို့ကနေယူနေလဲမီးရှို့ခံရတယ်လို့ပြောပါတယ
်။ဟုတ်လောလောဆယ်တော့အဲ့စင်းရကပြင်မာတာရဲ့လို့မရှိပါဘူး။ဘာလို့ဒီကောင်းနေမိုင်းကတော့တော်တော်ထိတယ်ဗျာအဲ့လိုဒီကောင်းကတိုက်ပွဲဖြစ်လို့မဟုတ်ဗျာသူတို့ရဲ့ရည်ရွယ်ချက်ကအိမ်တွေကိုမီးရှို့ဖို့လာတာတဲ့တူတယ်ဗျာ။အဲ့လိုမျိုးဘာမှမလုပ်တဲ့ရွာတွေလည်းအကုန်ရှို့တယ်။တိုက်ပွဲမဖြစ်ဘူးမဖြစ်ဖ ೇನೆ ရှို့ခံရတဲ့ရွာများတာတိုက်ပွဲဖြစ်တာအောင်ချမ်းသာတခုပဲအောင်ချမ်းသာမှာဆိုခဏပဲတိုက်ပွဲဖြစ်နေတယ်အဲ့ဟာလေးပဲ
73ရက်အတွင်းမှာအင်ဂျီ800ကျော်မီရှုခါရတဲ့ဆိုရစင်းဟာဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကကောက်ယူထားတဲ့စင်းဖြစ်ပြီးတော့ဒါနဲ့ပတ်သက်လို့ VOA ကတိကျအတိမပြုတ်နိုင်သလိုစစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဒေသခံကြေးရွာနေအိမ်တွေမီးလောင်တာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လည်းဒီမြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ဆွဆွဲပြောဆိုနေစေဖြစ်ပါတယ်ခင်ဗျာ
ကိုတာညုံပြောပြသွားတာပါပုတ်တပုညချန် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။အခုတော့ NASA ကသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။အာကာသတွေကအုတ်ကာပြန်တစ်ခုကို American အာကာသစူးစမ်းရေး agency NASA ကအာကာသယင်ငယ်တစ်စင်းဆေလွတ်ပြီးတော့စက်တင်ဘာလ26ရက်နေ့ကဝင်တိုက်ဖြတ်စီးခဲ့ပါတယ်။ကမ္ဘာမြေကိုဝင်တိုက်နိုင်တဲ့အုတ်ကာပြန်ကြီးတွေကိုလမ်းလွှဲနိုင်ရေး DART ဆိုတဲ့ဒီကာကွယ်ရေးအစီအစဉ်အရအခုလိုတမင်ဝင်တိုက်ဖြတ်စီးခဲ့တာပါ။ AP နဲ့ Writer သတင်းဆောင်မကိုအခြေခံပြီးတော့ဥတင်မောင်တန်းကပြောပြမှာပါရှင်
။ NASA အာကာသယင်ငယ်ဟာတနင်္လာနေ့ကအုတ်ကာပြန်ကိုစမ်းသပ်ချက်တရအနေနဲ့ဝင်တိုက်လိုက်ပါတယ်။ဥက္ကာပြန်ဟာမိုင်း9တန်းအကွာဝေးမှာရှိပြီးဒတ်လိုအမည်ပေးထားတဲ့အာကာသယင်ငယ်ကတနာရီမိုင်း14000အရှိန်နဲ့ဝင်တိုက်ပြက်လိုက်တာပါညွှန်ကြားရေးမှူးဒေါက်တာရက်ဆမ်မယ်ကအခုလိုပြောပါတယ်
For the first time humanity has demonstrated the ability to autonomous
အာကာသဥက္ကာပြန်တစ်ခုရဲ့ပတ်လန်းကြောင်းကိုပြောင်းဖို့သူ့အလိုလျောက်ပြင့်မတ်ထားတိုက်နိုင်တဲ့စွမ်းရည်ကိုပထမဆုံးအကြိမ်ပြသနိုင်ခဲ့ပါပြီ Dimorphos အမည်ရှိတဲ့ဥက္ကာပြန်ကို Dead အာကာသယင်ငယ်က American အရှိတ်ကန်ဆန်တော်ချိန်ည9:14မိနစ်မှာတိုက်လိုက်နိုင်တာကိုအတည်ပြုပါတယ
် Michael Thompson ဟာ American နိုင်ငံပါကျူးတက်ကလေးကကမ္ဘာမြေအာကာသနဲ့ဂျိုများဆိုင်ရာသိပ္ပံဌာနကလက်ထောက်ပမောက္ခဖြစ်ပါတယ်။ NASA ရဲ့အစီအစဉ်ကိုသူကအခုလိုရှင်းပြပါတယ်
။ The DART mission, DART stands for Double Asteroid Redirection Test, and this is
DART ဆိုတာ Double Asteroid Redirection Test ဥက္ကာပြန်လမ်းလွဲစမ်းသပ်တဲ့အစီအစဉ်မှာကမ္ဘာမြေဘူကာကွယ်ဖို့အတွက် NASA ကပထမဆုံးစမ်းသပ်တာဖြစ်ပါတယ်။ဥက္ကာပြန်ကိုဖောက်ခွဲပစ်တာထဲဝင်တိုက်ပြီးတော့ကမ္ဘာကိုဥတီလာမဲ့လမ်းကြောင်းကိုပြောင်းအောင်လို့ NASA ကစမ်းသပ်ကြည့်တာဖြစ်ပါတယ်။
ဒါဒအာကာသယင်ငယ်မှာပါသွားတဲ့ကင်မရာက Dimorphos အမည်ရှိဥက္ကာပြန်ကိုမတိုက်ခင်လေးမှာဓာတ်ပုံရိုက်ပြီးပါတယ်။ဥက္ကာပြန်ရဲ့လမ်းကြောင်းပြောင်းသွားနိုင်မနိုင်ဆိုတာကိုတော့အာကာသတဲကလာမဲ့သတင်းချက်လက်တွေကိုစောင့်ကြည့်ရအောင်မှာဖြစ်တယ်လို့အခုမစ်ရှင်ရဲ့စနစ်ဆိုင်ရာအင်ဂျင်နီယာအယ်လီနာအဒမ်စ်ကအခုလိုပြောပါတယ
် We're going to be seeing that data come down soon in the next couple of days and then
ဒါကမှရောက်လာမယ့်သတင်းအချက်အလက်တွေကိုလာမယ့်ရက်အနည်းငယ်တွင်မှကျမတို့ကြည့်ကြရမှာပါဘလို့အပြောင်းလဲကိုတကယ်လုံနိုင်ခဲ့တယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးရေးအဖွဲ့ကပို့ပေးမယ့်အချက်အလက်တွေကိုလာမယ့်2လမှကြည့်ရမှာပါဒါကကျမတို့ရဲ့ဒုတိယရည်မှန်းချက်ပါပထမရည်မှန်းချက်ကဥက္ကာပြန်ကိုဝင်တိုက်တာလေ
ဒီစမ်းသပ်မှုအစီအစဉ်အတွက်စိတ်လှုပ်ရှားဝမ်းသာရဖို့ကိုဒတ်ကိုထိန်းချောင်းမောင်းနေရေးကောင်းဆောင်ဒေါက်တာဂျူလီဘယ်လာရုစ်ကအခုလိုဆိုပါတယ
် There's a lot of emotion in those critical time and we had some
ပြောရမယ်ဆိုရင်ကျွန်မမျက်ရည်တော်မှာကြားပါတယ်စိတ်လှုပ်ရှားစရာတွေလည်းအများကြီးပါအရေးကြီးတဲ့အချိန်တွေနဲ့ပြီးခဲ့တဲ့ရက်သတော်ပတ်အငင်းငယ်မှာအံ့အားသင့်စရာတချို့ရှိခဲ့ပါတယ်အဖွဲလိုက်လို့ရတဲ့အလုပ်တွေကလည်းအများကြီးပါသိတယ်မလားအဖွဲအတွင်းတအားကိုရင်းနှီးသွားကြပါတယ်အောင်မြင်သွားတာမြင်ရတော့စိတ်သက်သာရာရပါတယ
်ကြီးမားတဲ့အုတ်ကံပြကြီးတွေကကဘာကိုဝင်တိုက်မလားလို့စိုးရိမ်နေရတာကိုလက်တွေ့ကြကြဖြစ်ရှင်းနိုင်ဖို့ NASA ကစ조사နေတာဖြစ်ပါတယ်ပထမခြေလမ်းကတော့အောင်မြင်သွားပြီဖြစ်ပါတယ်ခင်ဗျာ
ဥတင်မောင်တန်းပြောပြသွားတာပါကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်မကြခင်မှာတော့ဒီကျမတို့တင်ဆက်မဲ့ဗုဒ္ဓဘူးညချမ်းအပတ်စဉ်ကဏ္ဍတွေထဲမှာနှောင့်နှေးနေတဲ့ကုလသမဂ္ဂအဆုံးဖြတ်ဘလောက်အရေးကြီးတယ်လဲဆိုတော့မြန်မာနိုင်ငံရဲ့ကိုယ်စားလှယ်ရွေးချယ်ရေးကိစ္စနဲ့ပတ်သက်လို့ဥကြော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru channel 323 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျိုးရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုကြားခဲ့ရတဲ့ဒီလူထုမိတ်ဆွေအစီအစဉ်ကိုလွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းနဲ့လည်းပူးပေါင်းတင်ဆက်နေပါရရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်အခုဆက်လက်ပြီးတော့ကျမတို့တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်လူထုနဲ့ကျမရေးအားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုကြရမှာပါအခုတော့ပထမဆုံးလူထုနဲ့ကျမရေးအစီအစဉ်ကိုတင်ဆက်မှာပါရှင်ဒီတစ်ပတ်အတွက်တော့ကိုဗစ်ပစ္စမလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်ကိုရောက်ရှိနေတာကြောင့်ကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုပြန်ပြီးလိုက်နာကျင့်သုံးပေးကြဖို့လိုတဲ့အကြောင်းကိုဒေါက်တာတန့်စောကပြောပြမှာပါရှင
်ကိုဗစ်ပစ္စမလိုင်းဟာကူးစက်မှုအမြင့်ဆုံးအချိန်ကိုရောက်ရှိလာနေပြီဖြစ်ပါတယ်ကိုဗစ်ပစ္စမလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်အတွင်းမှာကိုဗစ်ကူးစက်မှုမခံရသေးဘူးဆိုရင်ကူးစက်မခံရအောင်ကာကွယ်လှုပ်ဆောင်ထားတဲ့လှုပ်ဆောင်ချက်တွေအကြောင်းကိုတမရတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ပစ္စမလိုင်းကကျွန်တော်တို့ကယောဂဖြစ်ွားတဲ့ဒီဂျပန်တွေမှာထောင်တက်လာတယ်အဲ့တော့အတက်ပဲရှိသေးတယ်ပေါ့နော် peak ကိုမရောက်သေးဘူးအဲ့တော့အမြင့်ဆုံးရောက်ပြီးတော့မှကူးစက်မှုတော့အမြင့်ဆုံးဖြစ်သွားပြီဆိုတော့တဖြည်းဖြည်းပြန်ဆင်းမယ်အဲ့တော့အခုဒီဂျပန်နှစ်ပတ်တွင်မှာယောဂဖြစ်ွားမှုများလာတဲ့နှစ်ပတ်တွင်မှာကိုဒီကိုဗစ်ယောဂလက္ခဏာတွေမခံစားရသေးဘူးဆိုရင်ကာကွယ်တဲ့နည်းစနစ်တွေရှိတယ်ပေါ့နော်အဲ့တော့ကြိုတင်ကာကွယ်ရမယ့်နည်းစနစ်ကတော့များတိပြီးတဲ့အချိန်ကာကွယ်ဆေးထိုးရပါမယ်ကာကွယ်ဆေးဒီ second booster 4ချိန်အထိထိုးမှလုံလောက်နိုင်ပါလေဒါကြောင့်မလို့3ချိန်ထိုးပြီးသားလူတွေ2ချိန်ထိုးထားပြီးသားလူတွေက6လကျော်ပြီဆိုရင်တော့နောက်ထပ် booster တစ်လုံးကိုထပ်ထိုးနိုင်ကြတယ်ကာကွယ်လို့ရနောက်တစ်ချက်ကတော့ဒီပတ်ဝန်းကျင်မှာပြန့်နှံ့နေတဲ့ပိုးတွေခုခဏကိုယ်လည်းမရောအောင်ကာကွယ်တဲ့အားတော့အများသိပြီးသားဖြစ်တဲ့အတွက်လူစုလူရေးသွားရင်မတ်စတာပဲတယောက်နဲ့တယောက်၃ပေ၆ပေပေါ်ဝေးရနေတည်ရမယ်နော်အဲ့တော့စားတော့ဆိုင်လူပါသွားပြီးတော့စားရမျိုးတွေရေလုံးနဲ့ခန်းထဲမှာမတ်စ်ပြုတ်ပြီးတော့စားတော့နေတာမျိုးတွေကိုရှောင်ကြရမယ်ပေါ့နော်အဲ့ဒီနောက်တစ်ခါမတ်စ်ပြုတ်တဲ့အခါမှာစနစ်တကျပြုတ်ပါမယ်လက်ကိုစနစ်တကျဒီစက္ကန့်20ကျောင်းစေးကြောတတ်စေပေးရဒါအခြေခံလိုက်နာရမယ်ကိုဗစ်စီးမြင့်တွေကိုဒီအချိန်မှာလိုက်နာခြင်းအားဖြင့်ကောက်ွယ်နိုင်နောက်ဆုံးတစ်ချက်ကတော့ဗာလဲဆိုရင်ကိုယ့်ရဲ့ကိုယ်ပိုင်စနစ်ကိုပြင့်တယ်။နောက်ကာကွယ်ဆေးထိုးပြီးမြင့်နေတာမျိုးမဟုတ်ပဲနဲ့ကျန်းမာတဲ့ဒီထိုင်စားတောက်မှုပုံစံနဲ့နေခြင်းအဖြစ်နဲ့ကိုယ့်ရဲ့ကိုယ်ပိုင်စနစ်ကမြင့်မားနေလက္ခဏာခံစားမှာမဟုတ်ဘူး။နောက်တစ်ခုကတော့ဒီအေးမိခြင်းပေါ့နော်။ဘိုးရွာထဲမှာမိုးရေဆူလာတဲ့နောက်တစ်ခါဒီအဲကွန်ရန်အေးမှနေပြီးတဲ့ပူလိုက်အေးလိုက်ဖြစ်တဲ့ကျွေးဆူပြီးတော့အဲကွန်အိတ်အေးတဲ့ခံနဲ့ဝင်သွားတယ်။ဒီလိုပူရေးမမျှတဲ့အခြေအနေပါလဲပဲ။ကိုယ့်ရဲ့ကိုယ်ပိုင်စနစ်ကကျဆင်းနိုင်ပြီးတော့ပတ်ဝန်းကျင်မှာရှိတဲ့ဒီပိုးတွေခန္ဓာကိုယ်ထဲဝင်ရောက်နိုင်။ဒါမျိုးဆိုရင်တော့ဆရာတို့ကကျွန်တော်တို့ကသူတို့ဒီဘုသူဆီယာကူမန်မသိပဲနဲ့ဖြစ်သွားတယ်။ဒါဖြစ်လို့လည်းကိုယ့်ရဲ့ကိုယ်ပိုင်စနစ်ကျသွားတယ်เนาะ။ဒါလေးတွေကိုရှောင်ကြဉ်မယ်ဆိုလို့ရှိရင်ဒီတစ်ခါဖြစ်တဲ့ဒီစမတ်တိုင်းမှာကိုဗစ်ဘူးကိုယ့်ရဲ့ခန္ဓာကိုယ်ထဲကိုမဝင်ရအောင်ကာကွယ်တားဆီးနိုင်ပါမယ်ဖြစ်ပါတယ
်။အခုချိန်ဟာကိုဗစ်ပစ္စမလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်ကိုရောက်ရှိနေတာကြောင့်ကိုဗစ်ကာကွယ်နည်းလမ်းတွေကိုပြန်ပြီးတော့လိုင်းနာကျင့်သုံးပေးကြဖို့လိုအပ်နေတာပါ။အိမ်မှာဖျားနာတဲ့သူရှိရင်လည်းကိုဗစ်ကူးစက်ခံရတာဖြစ်နိုင်တယ်လို့တန်တရားထားပြီးအတူနေမိသားစုဝင်တွေကိုကူးစက်ပြန့်နှံ့မှုမရှိအောင်ကူးစိုက်တင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုကြံပေးပါဗျာ
။မိမိရဲ့ကိုယ်တိုင်ပြင်မိသားစုစုဝင်တွေပါပါဒီကိုဗစ်ပိုးနော်ရောက်ရှိမလာရေးကိုကြိုတင်ကာကွယ်တားဆီးတဲ့အချိန်ရောက်ပြီပေါ့နော်။အဲခါတိုင်းမှာအဲကျွန်တော်ပြင်ထွက်လို့မတ်စပတ်တက်ရင်တော့အခုချိန်ဒီမှာနော်မိသားစုဝင်ချင်းချင်းပြင်ထွက်တဲ့သူတိုင်းကိုမတ်စတာပူတရီပေးမယ်ကိုကိုယ်တိုင်လည်းတက်မယ်အဲဖြုတ်တဲ့အခါမှာစနစ်တကျဖြုတ်မယ်လက်တန့်စီเนาะလက်ကိုစနစ်တကျတန့်ရှင်းရေးเนาะဆက်လုပ်ပါမယ်ပြီးတဲ့အခါကျတော့အိမ်မှာဖြားမှမဟုတ်ဘူးပေါ့เนาะကျွန်တော်နှာစည်းတယ်နှာရည်လေးတွေယူတယ်လေချောင်းထဲမှာကုလုကုလုဖြစ်တယ်လေချောင်းထဲမှာချွဲလေးတွေပြည်လာတယ်ခေါင်းကိုက်ကိုလက်ကိုက်တလို့ညောင်းတလို့ဖြစ်တယ်ဆိုပြီးမိသားစုဝင်တဲရောက်ဖြစ်ခဲ့လို့ရှိရင်သူ့ကိုကိုဗစ်ပိုးဝင်တယ်လို့တန်တရားထားပြီးတော့ကျန်တဲ့မိသားစုတွေဝင်နေမဝင်ရေးအတွက်သူ့ကိုတည်တန့်ထားတာသမင်းတူမစားတာနော်လူဟိုညာတုံးတဲ့အခန်းထဲမှာတူနေမယ်ဆိုရင်မတ်စတာထားတာစသည်အားဖြင့်ကာကွယ်ရေးနည်းလမ်းလေးတွေကိုလ ိုင်းနာတင်တယ်နောက်နှစ်ပတ်လောက်ပြီးလို့ရှိရင်တော့ဒီပြစမလိုက်ပြည်ပြည်ပြန်လေရောကြသွားမယ်မှန်းဆထားတယ်ပေါ့နော်နောက်တစ်ခုကတော့ဒီကာကွယ်ဆေးဒေးချိန်ပြည့်ပြီအောင်မထိုးရသေးတဲ့နည်းနဲ့လေအဲကိုဗစ်လက္ခဏာမရှိဘူးဆိုရင်ကာကွယ်ဆေးထိုးပါတချို့ကတော့ကာကွယ်ဆေးထိုးပြီးတော့ကိုဗစ်ဖြစ်သွားတယ်ဆိုတဲ့လူတွေရှိပါတယ်အဲ့ဒါတော့ကာကွယ်ဆေးထိုးလို့ဖြစ်တာမဟုတ်ဘူးကာကွယ်ဆေးထိုးတဲ့အချိန်မှာသူ့ရဲ့ခန္ဓာကိုယ်ထဲမှာကိုဗစ်ကဝင်ရောက်နေတာဖြစ်တယ်ပေါ့နော်သူတို့ပြန်တော့အခုလို့ကိုဗစ်ပြန့်နှံ့တဲ့အချိန်မှာကာကွယ်ဆေးထိုးမယ်ဆိုရင်တော့လက္ခဏာရှိပြီးရင်ကြည့်ပြီးမှထိုးတယ်ပေါ့နော်နှုတ်ဆိုရင်ကာကွယ်ဆေးထိုးလို့ဖြစ်တာကဒါဆိုပြီးတော့မှားရင်ပြီးစားပြီးမှန်တယ်ရောခန္ဓာကိုယ်ထဲမှာကိုဗစ်ရေရောက်နေပေါ့နော်အဲ့တော့ကာကွယ်ဆေးထိုးလိုက်လို့နှကောင်းတော့ဘတ် positive ဖြစ်စရာမရှိဘူးလို့ပဲထပ်ပြီးတော့ပြောချင်ပါတယ်ပေါ့နော
်ကိုဗစ်ပင်စမာလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်ကိုရောက်ရှိနေတာကြောင့်ကိုဗစ်ကာဝေးနည်းလမ်းတွေကိုပြန်ပြီးလိုက်နာကျင့်သုံးကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်သတ်သွားပ
ါဒါကတော့ဒေါက်တာတန်းစောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ဒီအစီအစဉ်ကိုကျမတို့ဒီ VOA မြန်မာပိုင်းရုပ်သံအစီအစဉ်မှာလည်းထုတ်လွှင့်နေပါတယ်အခုတော့ဥကျော်စံသားရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါကုလသမဂ္ဂအထွေထွေညီလာခံအနေနဲ့မြန်မာနိုင်ငံကိုယ်စားလှယ်ကိုမရွေးချယ်နိုင်ပဲဖြစ်နေတဲ့အတွက်မြန်မာပြည်သူတွေရဲ့အတန်ကိုနိုင်ငံတကာကိုတင်ပြခွင့်ဆုံးရှုံးနေရတယ်လို့ဆိုရင်မှားမယ်မထင်ပါဘူးဒါဖြစ်ရင် Credential Committee လို့ခေါ်တဲ့ကိုယ်စားလှယ်စီစဉ်ရေး Committee အနေနဲ့တစ်ဖက်ဖက်ကရွေးချယ်သူကိုမြန်မာကိုယ်စားလှယ်ဖြစ်လက်ခံလိုက်ပြီဆိုရင်ရောဘလို့အကျိုးတရားမှုတွေရှိလာနိုင်မလဲAmerican ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ Christina Fink နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
် Professor Christina Fink နာအခုကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်ဘယ်သူ့ကိုလက်ခံမယ်ဆိုတာကိုသူတို့အဆုံးဖြတ်မပေးနိုင်ပြီးရွှေ့ဆိုင်းလိုက်ပြီးဖြစ်ပါတယ်ဆိုတော့ဒီလိုအဆုံးဖြတ်မပေးနိုင်ပဲဖြစ်နေခြင်းဟာမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့အခြေအနေတွေကိုကဘာစီအောင်တင်ပြပိုင်ခွင့်ဆုံးရှုံးနေရဖြစ်တယ်ဆိုရင်မှားပါလားခင်ဗျာအခုမြန်မာနိုင်ငံရဲ့အခြေအနေလည်းပဲသိကူအရေးတကြီးဖြစ်နေတဲ့အခြေအနေပါဒီအချိန်မှာသူတို့ရဲ့အခြေအနေကိုကဘာကိုတင်ပြခွင့်မရကြဘူးပေါ့မြန်မာပြည်သူတွေ
Well, let me just discuss the situation with the credentials committee and what's likely to happen this year
Credential Committee ရဲ့အခြေအနေကိုအရင်ရှင်းပြပြီးတော့ဒီနေ့ထက်ဖြစ်လာနိုင်မယ်ဆိုတာကိုပြောချင်ပါတယ်။ဖြစ်နိုင်ခြေ၃ခုရှိပါတယ်။တစ်ခုက NUG ကိုယ်စားလှယ်ဦးကျော်မိုးထွန်းကမြန်မာအစိုးရနဲ့ပြည်သူလူထုကိုကိုစားပြုသူအဖြစ်ရွေးချယ်ခံရနိုင်တယ်။ဒုတိယဖြစ်နိုင်ခြေကစစ်ကောင်စီကခန္ဓာသူကမြန်မာကိုယ်စားလှယ်ဖြစ်နိုင်ခြေနဲ့တတိယတစ်ခုကတော့ဆုံးဖြတ်ချက်ကိုနောက်တစ်နေ့ဆိုင်းငံ့ပြီးဦးကျော်မိုးထွန်းကိုပဲဆက်လက်ရှိနေမယ်။သူဟာအထွေထွေညီလာခံရဲ့လှုပ်ဆောင်ချက်တွေမှာပါဝင်ခွင့်ရမယ်ဒါပေမဲ့မြန်မာနိုင်ငံကိုကိုးစားပြုပြီးတော့အထွေထွေညီလာခံမှာမိန့်ခွန်းပြောခွင့်ရမှာမဟုတ်ပါဘူးဒီလိုဖြစ်လာရင်တော့ရှင်ပြောတာမှန်ပါတယ်မြန်မာပြည်သူတွေအနေနဲ့သူတို့အတန်ကိုအထွေထွေညီလာခံမှာတင်ပြမယ်ကိုးစားလဲမရှိပဲဖြစ်နေပါလိမ့်မယ
်အဲ့ credential committee အဲ့ကိုးစားလဲစီစီရဲ့အဖွဲ့ပေါ့ဗျာအဲ့အဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်တွေထဲမှာစစ်ကောင်စီကိုလိုလားသူ NUG ကိုလိုလားသူဆိုပြီးတော့သဘောထားကွဲလွဲနေတယ်ဆိုတော့တကယ်အဆုံးဖြတ်ပေးဖို့အတွက်ကအထွေထွေညီလာခံကိုရွေးပြောင်းပေးရမယ်လို့သူကပြောကြပါတယ်ဆိုတော့အဲ့လိုအဆုံးဖြတ်ပေးဖို့အထွေထွေညီလာခံအနေနဲ့ကဘယ်လိုများပြဿနာရှိနေပါသလဲ
So the process is that the credentials committee would review you know both the government
လုပ်ငန်းစဉ်ကတော့စီစီရေးကော်မတီအနေနဲ့စစ်ကောင်စီဘက်ကတင်ပြတဲ့ကိုယ်စားလှယ်လောင်းနဲ့ NUG ဘက်ကတင်ပြတဲ့ကိုယ်စားလှယ်လောင်းတို့ကိုစီစဉ်မယ်ပြီးတော့သူတို့ကဘသူ့ကိုရွေးမယ်ဆိုတာဆုံးဖြတ်ပြီးတော့ UNGA ကိုအတည်ပြုဖို့တင်ပြမှာဖြစ်ပါတယ်။ပုံမှန်အားဖြင့်အဲ့ဒီတင်ပြချက်ကိုအထွေထွေညီလာခံအတွင်းဆွေးနွေးမနေပဲအတည်ပြုရမှာဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စမှာဖြစ်နိုင်တာကတော့စီစီရေးကော်မတီရဲ့ဆုံးဖြတ်ချက်ကိုမကျေနပ်တဲ့နိုင်ငံတချို့ရှိလာမယ်ဆိုရင်တော့ညီလာခံမှာမကျေနပ်ချောင်းဆွေးနွေးရတာတွေရှိလာမယ်။ပုံမှန်အားဖြင့်တော့အထွေထွေညီလာခံဆိုတာကစီစီရေးကော်မတီတင်ပြချက်ကိုအတည်ပြုပေးတဲ့rubber stamp နာဖြစ်တဲ့အတွက်စီစီရေးကော်မတီကအခြေအနေကိုပဲအလေးထားစောင့်ကြည့်ရမှာဖြစ်ပါတယ
်။အဲ့ကိုယ်စားလှယ်စီစီရေးကော်မတီရဲ့စဉ်းစားချက်ကတော့ဘယ်ပေါ်မှာအခြေခံပါသလဲ။မြန်မာနိုင်ငံရဲ့အခြေအနေကိုသူတို့လက်တွေ့ကြကြစဉ်းစားပြီးပြောသလားသူတို့မဟုတ်အဖွဲ့ဝင်နိုင်ငံတွေအကြမ်းမှာအပြိုင်ဆိုင်ဖြစ်နေတာနဲ့အခြေခံကြသလား။ဒါမှမဟုတ်ရင်လည်းသူတို့မှာတစုံတရာစမ်းသတ်မှတ်ချက်ဆိုတာရှိပါသလားခင်ဗျာ။ဘယ်လို criteria တွေသူသတ်မှတ်ထားပါသလဲ။
Yeah, well, the Credentials Committee doesn't have any fixed criteria for making such a decision.
CZA Committee မှာစံသတ်မှတ်ချက်တွေတတ်မှတ်ထားတာတော့တိတ်မရှိပါဘူး။မြန်မာနိုင်ငံအတွက်သာမဟုတ်ပါဘူး။အလားတူကိစ္စတွေအများကြီးရှိခဲ့ဖို့ပါတယ်။အာဖဂန်နစ္စတန်ကိစ္စမှာလည်းအလားတူဖြစ်နေတာပါ။မကြသိမီနှစ်တွေအတွင်းသူတို့အခြေခံစဉ်းစားခဲ့ကြတာတွေကတော့နိုင်ငံရဲ့နေမြေအများစုကိုဘယ်ဘက်ကထိန်းချုပ်ထားနိုင်မလဲမြန်မာကိစ္စမှာဆိုရင်တော့စစ်ကောင်စီဘက်ကလားအခြားဘက်ကလားစသဖြင့်ပေါ့ဒီမိုကရေစီနီးကျရွေးချယ်ခံနိုင်ရမှုကိုကြည့်ပါတယ်မြန်မာနိုင်ငံမှာဆိုရင်တော့စစ်ကောင်စီကပြည်သူရွေးချယ်ထားတဲ့အစိုးရစီကအာဏာသိမ်းထားတာပါပြီးတော့နိုင်ငံတကာလူအခွင့်အရေးစံနှုန်းတွေကိုလည်းဘယ်ဘက်ကိုပို့လိုက်တယ်လဲဆိုတာကိုလည်းပါဝင်ပါတယ်ဒါရီအပြင်စီစီရေးကော်မတီကထက်သွင်းစဉ်းစားရမှာပါဝင်တဲ့အချက်တွေကတော့အထွေထွေညီလာခံမှာဆွေးနွေးတင်ပြကြတာတွေကုလဆိုင်ရာအဖွဲ့အစည်းတွေရဲ့အစည်းအခမ်းအနားတွေဆုံးဖြတ်ချက်တွေပဲဖြစ်ပါတယ်ပြီးတော့နိုင်ငံတွင်းဖြစ်ပျက်နေတာတွေနိုင်ငံတကာအခင်အကျင်းပေါ်ရက်ခတ်မှုဆက်တာတွေကိုလည်းသူတို့ကထက်သွင်းစဉ်းစားခဲ့ကြတာတွေ့ရပါတယ
်အဲ့တော့အဲ့ခရစ်စတီနာပြောလို့စဉ်းစားပြီးတော့ဆုံးဖြတ်ကြတဲ့နေရာမှာဗီဒီယိုအနာသုံးနိုင်တဲ့နိုင်ငံရောရှိပါလား
Well they you knowtry to come to a consensus and
တို့ကတော့ဘုံသဘောတူညီချက်နဲ့ဆုံးဖြတ်ဖို့အားထုတ်ကြပါတယ်ဒါပေမဲ့သဘောထားကွဲလွဲနေကြရင်တော့အလဲလန်းကိုရွေးပြီးတော့အဆုံးဖြတ်ပေးမဲ့ကိစ္စကိုနောက်တစ်နှစ်ဆိုင်းငံ့ကြမှာဖြစ်ပါတယ်အားလုံးသဘောတူညီလာနိုင်အောင်စောင့်ဆိုင်းရတဲ့သဘောပါပဲမြန်မာကိစ္စမှာတော့နိုင်ငံအတော်များများကအညူကြီးအစိုးရရွေးချယ်ထားသူကိုလက်ခံတင်တယ်လို့ယူဆသူတွေဖြစ်နိုင်ပြီးတချို့ကလည်းဒါကိုလက်ခံဆုံးဖြတ်ဖို့အဆင်သင့်မဖြစ်သေးသူတွေအဖြစ်ရှိနေကောင်းရှိနေနိုင်ပါတယ်အဲ့ဒီကိစ္စကိုရည်ရည်ပြတ်ဆုံးဖြတ်နိုင်တဲ့အဆင်မရောက်သေးဘူးလို့ယူဆသူတွေရှိနိုင်ပါတယ်ဆိုတော့နောက်တစ်နှစ်ထပ်ရွှေ့မဲ့သဘောပါတဟာမြန်မာတနိုင်ငံနဲ့မဟုတ်ပါဘူးအရင်ကလည်းအလားတူကိစ္စတွေရှိခဲ့ပြီးတော့တချို့ကိစ္စတွေဆိုရင်၃လနှစ်လောက်ရွှေ့ဆိုင်ခဲ့ရဖူးပါတယ
်ကဲအဲ့တော့ကျွန်တော်တို့ကဒီမှာ NUG ကရွေးချယ်တဲ့ကုစလေကိုလက်ခံဖို့အထွေထွေညီလာခံကဆုံးဖြတ်လိုက်ပြီးဆိုကြပါစို့ခင်ဗျာဆိုဒီလိုဆုံးဖြတ်လိုက်တဲ့အတွက်ရရှိနိုင်တဲ့အကျိုးရလဒ်တွေကဘာလဲဆိုတာကြည့်ရအောင်ပါNUG ကိုမြန်မာနိုင်ငံရဲ့တိုင်ဝန်အစိုးရလိုအစီအမံပြုလိုက်ပြီးဆိုတဲ့သဘောလားအဲ့လိုသတ်မှတ်ကြမလားခင်ဗျာတကဘာလုံးက
Well what they would be approving is that the credentials of John Motun would be accepted to
အခုသူတို့အစီအမံပြုရမှာကဥကျော်မိုးထွန်းကိုမြန်မာနိုင်ငံရဲ့ကိုယ်စားလှယ်အဖြစ်အစီအမံပြုလက်ခံရမှာဖြစ်ပါတယ်ပြီးတော့ NUG အနေနဲ့ကုလဆိုင်ရာတခြားအဖွဲ့အစည်းတွေ WHO နဲ့ပတ်လည်ညီလာခံလူအခွင့်အရေးကောင်စီစတဲ့နေရာတွေအတွက်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်တွေကိုလည်း NUG ကပဲခန့်အပ်ရမှာဖြစ်ပါတယ်။ဆရော့ဒါဟာအရေးကြီးပြီးတော့စစ်ကောင်စီကိုစန့်ကျင်နေသူတွေအတွက်အားတက်စရာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းအခြေအနေကိုနိုင်ငံတကာအသိုင်းအဝိုင်းကအလေးအနက်ထားတယ်။စစ်ကောင်စီဟာတရားမဝင်ဘူးလို့အတိအမှတ်ပြုတယ်လို့မှတ်ယူစရာဖြစ်ပါတယ်။ဒါပေမဲ့ဒီအခြေအနေတွေတနေ့စစ်ကောင်စီဖယ်ရှားရေးအတွက်ဘလို့တက်ရောက်လာနိုင်တယ်လဲဆိုတာကတော့သိပြီးတော့ရှင်းရှင်းလင်းလင်းပြောလို့မရပါဘူး။ကျန်နိုင်ငံတွေကလည်းစစ်ကောင်စီကိုစစ်ရဲအထောက်ပံ့ပေးမဲ့ကိစ္စတွေကိုပို့တတိထားလာမယ်အ ਨੇ ဆုံးနှစ်ကြိမ်တော့စဉ်းစားကြလိမ့်မယ်လို့ကျွန်မထင်ပါတယ
်ဒါမဲ့စစ်ကောင်စီကတော့ပြောနေပါတယ်သူတို့ရွေးချယ်တဲ့လူကိုအထွေထွေညီလာခံအစည်းအမတ်ပြုလက်ခံခြင်းမရှိပေမဲ့ကုလသမဂ္ဂဆိုင်ရာတခြားအဖွဲ့အစည်းတွေပေါ့လေ WHO တို့လိုဘာတို့လိုအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံနေတာဟာသူတို့စစ်ကောင်စီအစိုးရသားဖြစ်တယ်လို့သူတို့ပြောနေပါတယ်ဆိုတော့တကယ်အခြေအနေနဲ့အဲ့ဒီမှာဖြစ်နေတာကလည်းငါကတော့တခြားစီလွယ်လွယ်အချော်ချော်ဖြစ်နေတယ်လို့ပြောရင်ရမှာခင်ဗျာ
Yeah it's been very complicated for you know to look at it from the UN perspective it's been very complicated for the different UN bodies and agencies to figure out how to
ခုလသမဂ္ဂရှုထောင့်ကနေကြည့်ရင်တဟာတော်တော်ရှုရှုထွေထွေဖြစ်နေတာပါဒီလိုအခြေအနေမျိုးနဲ့ပတ်သက်ပြီးတော့တိကျတဲ့လှုပ်ထုံလုပ်နေတွေမရှိတဲ့အတွက်ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေကင်တွယ်နေပုံဟာအတော်ရှုပ်ထွေးနေပါတယ်အထွေထွေညီလာခံမှာလက်ရှိကိုယ်စားလှယ်ကလည်းဆက်ရှိနေပြီးတော့ရှေ့အလားလာကိုဆိုင်းငံ့ထားလို့တခြားနေရာတွေအတွက်ကိုယ်စားလှယ်ကိစ္စဘာလို့ရမလဲဆိုတာခက်နေပါတယ်။ဥပမာအဖြစ် ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာဆိုရင်စစ်ကောင်စီကပဲကိုစားပြုဆောင်ရွက်နေတာတွေ့ရပါတယ်။ဒါပေမဲ့ဘယ်ဖက်ကိုမှလက်မခံဘဲဆိုင်းငံ့နေတဲ့အဖွဲ့အစည်းတွေလည်းရှိပါတယ်။အထူးသဖြင့်မြန်မာနိုင်ငံတွင်းမှာကွင်းစင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအခက်ကြုံရပါတယ်။သူတို့လုပ်ငန်းကိုလည်းဆက်လက်ဆောင်ရွက်လိုတယ်တပြိုင်တည်းမှာပဲစစ်ကောင်စီကိုလည်းတရားဝင်အစိုးရအဖြစ်အတိအမှန်မပြုတ်လို့ကြပါဘူ
းတချို့ကတော့ယူဆနေရပါတယ်မျောလင့်နေရတယ်လို့ပြောရင်ပုံမှန်လိမ့်မယ်ကုလသမဂ္ဂအထွေထွေညီလာခံက NUG ရွေးချယ်သူကိုတရားဝင်ကိုယ်စားအဖြစ်သတ်မှတ်လိုက်ခြင်းဟာစစ်ကောင်စီကိုအာဏာကဖယ်ရှားရေးအထိအကျိုးသက်မှုရှိသွားလိမ့်မယ်လို့သူမျောလင့်နေရတာရှိပါတယ်ဒီနိုင်ငံတကာဆက်ဆံရေးပမာခတူအနေနဲ့သူတို့ကိုဘယ်လိုများ ပြန်လဲရှင်းပြလိုပါဘူး
Well I you know obviously it would mean a lot to people if the UN recognized Jamotan as the legitimate representative and the NUG as having legitimate
ကျောင်းမုံထုံကိုမြန်မာကိုယ်စားလှယ်အဖြစ်အထွေထွေညီလာခံမှာလက်ခံလိုက်တာဟာမြန်မာပြည်သူတွေအတွက်ထူးခြားလေးနက်မှုရှိစေတယ်ဆိုတာကတော့သိတာနိုင်တဲ့အချက်ပါဒါပေမဲ့အဲ့ဒီလေးနက်မှုဟာလက်တွေ့ဖြစ်ပျက်နေတဲ့အခြေအနေကိုဘလောက်အထိပြောင်းလဲစေနိုင်မလဲဆိုတာကတော့မသေးချပါဘူး။ရခိုင်စစ်အစိုးရတွေကိုကြည့်မယ်ဆိုရင်သူတို့ကဘာမှကြုံမဆိုင်ပဲသူတို့ပဲဆက်လက်အုပ်စုသွားခဲ့ပါတယ်။ဆိုတော့ကျမတို့တည်တည်ချာချာပြောနိုင်တာကဒါဟာစစ်အစိုးရအနေနဲ့သူတို့ဆက်သွားလို့မရတော့ဘူးဆိုတာသဘောပေါက်စေတဲ့အခြေအနေတွေနဲ့နောက်ထပ်တိုးလာမယ့်အချက်တရဖြစ်တယ်ဆိုတာပါ။စစ်ကောင်စီကောင်းဆောင်ပိုင်းကသူတို့အနေနဲ့သူတို့လုံခြုံရေးအတွက်ဖြစ်ဖြစ်အခြားအချက်တွေကြောင့်ပဲဖြစ်ဖြစ်သူတို့ဆက်မလုပ်နိုင်တော့ဘူးဆိုတဲ့အမြင်တွေရစေဖို့အရေးကြီးပါတယ်
။ဒါပေမဲ့နောက်တစ်ဖက်ကကြည့်မယ်ဆိုရင်တော့စစ်ကောင်စီကလည်းသူတို့ရည်ရည်ပုံမှုခိုင်မြဲလာအောင်ကြိုးကြခဲဖက်တွယ်နိုင်ဖို့ပုံပြီးကြိုးပမ်းလာပါလိမ့်မယ်။ဆိုတော့ထောက်ခံတဲ့နိုင်ငံတွေစီကသူတို့အကူအညီပို့ရအောင်ရတဲ့အနေနဲ့သူတို့ကြိုးပမ်းလာမှာဖြစ်တယ်လို့ကျွန်တော်ယူဆနိုင်ပါတယ်။အဲ့တော့ပြည်တွင်းမှာတင်မာမှုတွေပဋိပက္ခရဲ့ပုံပြီးဆိုးရွားလာနိုင်ခြင်းရှိရလို့ဆိုရင်တော့မမှန်ဘူးလားခင်ဗျာဒါကျွန်တော်တောင်းဆိုအောင်တွေးကြည့်တာပ
ါ Well the regime is going to continue trying to find supporters wherever it can right and that's why we see the
စစ်ကောင်စီကတော့ရနိုင်တဲ့နေရာတွေကအကူအညီတွေကိုဆွဲကင်လိမ့်မယ်မြောက်ကိုရီးယားနဲ့ဆက်ဆံရေးချက်ပြီးတော့အရှိန်မြင့်လာမယ်ရုရှားအကူအညီတွေပိုတောင်းခံလာမယ်ရုရှားကလည်းမြန်မာအပေါ်နောက်ပြီးတော့အရှိတောင်အာရှမှာလည်းစိတ်ဝင်စားတယ်ဆိုတော့အကူအညီတွေဆက်ပေးမှာတေးကြပါတယ်ဒါပေမဲ့စစ်ကောင်စီတဲကတချို့ကသူတို့အဖို့ရိတ်ခါဝေစုအလုံးအလောက်ရရှိနေသည့်တိုင်ရှေ့ဆက်အခြေအနေမဟန်ဘူးလို့သဘောပေါက်လာပြီးဆိုရင်တော့တမျိုးတမီဖြစ်သွားနိုင်ပါတယ
်ဆိုတော့ကျွန်တော်ကနောက်ဆုံးညီကုန်းချုပ်ချင်တာကတော့ NUG ခံပေးသူကိုကုလသမဂ္ဂကတည်ဝင်အသိမှတ်ပြုလိုက်ခြင်းဟာမြန်မာနိုင်ငံရဲ့ပြဿနာအလုံးစုံပြည်လည်ရေးအတွက်နောက်ဆုံးထွက်ပေါက်တော့မဟုတ်ဘူးဆိုတာပါပဲဒီ conclusion ကိုပမခခရစ်စတီနာဘယ်လိုသဘောပါလဲခင်ဗျာ
Unfortunately that's correct I mean I think it's important but it's not sufficient for
ကမကောင်အကြောင်းမလားဆိုနေပဲအဲ့ဒါမှန်တယ်လို့ပြောရမှာပါအဲ့ဒီအတိမပြုမှုဟာအရေးကြီးပဲမယ်လို့ region chain အုပ်ချုပ်မှုအပြောင်းလဲဖြစ်စေဖို့အတွက်မလုံလောက်ပါဘူးသို့တော့တဟာပြောင်းလဲဖို့အတွက်စူးစီးလာတဲ့အခြေအနေတွေပါထျောက်တဲ့အပြောင်းလဲဖြစ်ဖို့အခြေအနေတွေစုစည်းလာပြီလို့ကျွန်မထင်ပါတယ
်ဥတ္တရဇန်သာအပတ်စဉ်တင်ဆက်နေတဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင် VOA မြမပိုင်းကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်ပုတ်တပူညာချန် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါရယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ဆက်လက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်မှာပါ။ကမ္ဘာကျော်တင်းနစ်ကစားသမားရော်ဂျာဖက်ဒရာတင်းနစ်ကစားတာကနေအနားယူသွားခဲ့ပါပြီ။Greensland Championship အချိန်20အပောင်းဝင် Championship ပေါင်း100ကျော်နဲ့ Tennis Queen အတွင်းမှာအောင်မြင်မှုတွေအများကြီးယူနိုင်ခဲ့တဲ့ Federer ရဲ့ Tennis Queen ပြင်ပကထူးခြားချက်တွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာအပိုင်းနှစ်ဖြစ်ကိုရနိုင်ကတင်ပြမှာပါရှင်
ကမ္ဘာကျော်တင်းနစ်ကစားသမားရော်ဂျာဖက်ဒရာဟာတင်းနစ်ကစားတာကနေအနားယူရမယ်လို့ကြေညာလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့တောက်ချာနေ့ကတော့တင်းနစ်ကစားတာကနေလုံးဝအနားယူလိုက်ပြီးဖြစ်ပါတယ်။ ပြီးခဲ့တဲ့စက်တင်ဘာ23ရက်နေ့ကလန်ဒန်မြို့က O2 အားကစားခွင့်ကြီးမှာကစားခဲ့တဲ့ Lever Cup ပြိုင်ပွဲမှာ Federer ဟာသူ့ရဲ့နောက်ဆုံးပွဲအဖြစ်နဲ့၎င်းနဲ့အတူ2ယောက်တွဲကစားပြီးတော့ Tennis ကစားတာကနေအားယူလိုက်တာဖြစ်ပါတယ်။ဒီပွဲကိုတော့ပရိသတ် 18,000 ကျော်လာရောက်ကြည့်ရှုခဲ့ပြီးတော့နောက်ဆုံးအချိန်ထိလည်းအားပေးခဲ့ကြပါတယ်။ဒီပွဲမှာ Federer နဲ့ Nadal တို့အနိုင်မရခဲ့ပေမဲ့လည်းFederer ဟာပရိသတ်တွေရဲ့အသေးအလုံးကိုတော့နောက်ဆုံးတစ်ကြိမ်ထပ်မံသိမ်းပိုက်ပြီးတော့အနိုင်ပိုင်းသွားခဲ့ပါတယ်။ပွဲပြီးနောက်ဆုံးဂုဏ်ပြုတဲ့အခါမှာလည်း Federer ကိုယ်တိုင်မျက်ရည်မစင်နိုင်ဖြစ်ခဲ့သလိုကွင်းထဲမှာရှိနေတဲ့သူတွေရောရုပ်သံကားတွေတစ်ဆင့်ကြည့်နေတဲ့တကမ္ဘာလုံးကပရိသတ်တွေလည်း Federer အနားယူသွားတဲ့အပေါ်မှာဝမ်းလဲစိတ်မကောင်းတွေဖြစ်ခဲ့ကြပါတယ
်။ One of the most if not the most important player in the history.
တော့ကတော့ Federer ဟာ tennis သမိုင်းမှာလည်းအရေးပါဆုံးကစားသမားတွေကတယောက်ဖြစ်သလိုတကယ်ချင်းလည်းဖြစ်တဲ့အတွက်အခုလို Federer အနားယူတဲ့အပေါ်မှာပုံကိုရေးအရာလည်းအလွန်ကိုစိတ်မကောင်းဖြစ်မိပြီးတော့သူ့အတွက်ခက်ခဲတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ
်။ You know he's one of the greatest athletes ever to play.sport
Djokovic ကတော့ Federer ဟာ tennis သမိုင်းမှာသာမကအကစားသမိုင်းမှာပါအကောင်းဆုံးကစားသမားတွေကတယောက်ဖြစ်တယ်လို့ချီးကျူးဂုဏ်ပြုပါတယ် Federer ဟာ tennis ပြိုင်ပွဲတွေကနေ champion ဆုတွေအများကြီးရပြီးအကောင်းဆုံးကစားသမားတယောက်အဖြစ်အောင်မြင်မှုတွေရခဲ့တဲ့သူပါဆိုတော့ tennis ကွင်းပြင်ပမှာရော Federer ဟာဘယ်လိုပုံကိုမျိုးပါလဲဒါနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့အငိမ့်ဆောင်အကစားအစီအစဉ်မှုဟာဦးဝင်းအောင်ခေါ်စာရေးဆရာမောင်ဝန်ကိုမေးကြည့်တဲ့အခါမှာအခုလိုပြောပါတယ
်သူကအခု retire လုပ်တဲ့ချိန်မှာဟိုသူပြောတဲ့စကားလေးကို BBC ကနေတော့ quote လုပ်ပြီးတော့ထွက်နေတော့တကမ္ဘာလုံးကလည်းသိတဲ့စကားလေးတစ်ခုပါပဲအဲ့ဒါကဘာလုံးဆိုတာကကျတော့သူ့ကိုတဲ့ tennis အားကစားကနေပြီးတော့ပေါ့လေ generous feel လူကျင်တန်းကျင်အဲ့ဒီလိုပေါ့လေပေးကျင်ကန်းကျင်အဲ့ဒီစိတ်မျိုးပေါ့အောင်ပေါ့သင်ပေးပါတယ်လို့သူပြောတဲ့အတိုင်းပဲ Federer ကလူမှုရေးတော်တော်ကြီးကိုထူးထူးခြားခြားလုပ်နိုင်တဲ့လှုပ်လဲလှုပ်နေတာတွေကိုကျွန်တော်တို့တွေ့နေမြင်နေရပါတယ်။အဲ့ဒါနဲ့ပတ်သက်လို့ခေါင်းထဲမှာမျက်စိထဲမှာဆွဲနေတာလေးတခုကဘာလို့ဆိုတဲ့ကကြတော့အာဖရိကမှာရှိတဲ့လမ်းဘေးမှာနေသေးမလားညသေးမလားဆိုပြီးတော့စွန့်ပစ်ထားတဲ့ကလေးလေးတွေရှိပါတယ်။အဲ့ဒီကလေးလေးတွေကိုသူကနေပြီးတော့စောင့်ရှောက်တဲ့ခေဟာတခုဖွင့်ပြီးတော့ထားတယ်ပေါ့။အဲ့ဒီကိုသူအတိတ်ကိုသွားတဲ့ခါကြတဲ့ခါကျတော့အဲ့ဒီကလင်းလေးတွေဟာသူ့ရဲ့ဟိုပခုံးပေါ်တက်တဲ့လူကတက်ပေါ်ပေါ်တက်တဲ့လူကတက်တပင်ကိုဆွဲနရွက်ကို၌အဲ့ဒီလိုလုံနေတာလေးတွေနဲ့ချီယူတဲ့ခါမှာဖက်ဒရာပြောတာလေးတခုကိုကျွန်တော်ပြန်ပြီးတော့ပြောချင်ပါတယ်သူကဘာပြောတော့ဆိုတဲ့ခါကျတော့ဒီကလင်းလေးတွေဟာတဲ့ Grand Slam ဆိုတာကိုလည်းသူတို့မသိပါဘူးတဲ့ Tennis ဆိုတာကိုလည်းမသိပါဘူးတဲ့ပုံပုံပြောရလို့ရှိရင်ကျွန်တော်နာမည်ကိုတော့မှသူတို့မသိပါဘူးတဲ့သူတို့သိတာကတော့ကသူတို့ရဲ့ဒီလမ်းဘေးကနေသေးမလားညသေးမလားဆိုငတ်နေတဲ့အဲ့ဒီခါကိုသူတို့အစာစားရတယ်အဖို့ဖို့ရတယ်အိပ်ရတယ်ဆိုတဲ့ဟာကိုအဲ့ဒီမှာထားပေးတဲ့လူဆိုတာကိုသိတဲ့အသိနဲ့ပဲသူတို့ဒီလိုနေကြတာဆိုပြီးအဲ့ဒီပုံလေးနဲ့ဆိုပြီးပြောပါတယ်ခင်ဗျာဆိုတော့ဘာလို့ဘလို့ပြောမလဲဆိုလို့ရှိရင်ကိုယ်စေစားကိုယ်အကျိုးပေးတယ်လို့ပြောရမလားအဘိဓါ humanism ပေါ့လူကိုလူလိုမြင်ပြီးတော့အဲ့ဒါလူလိုပဲကျင်တာပြီးတော့အဲ့ဒါလိုသူပြီးလို့ဗာမျိုးလူလည်းသူကြောနိုင်တာမျိုးရှိပါတယ်နောက်တစ်ခုကတော့ဟိုသိတဲ့အတိုင်းပဲ tennis မှာဒီ level ပွဲပြီးသွားလို့ရှိရင် interview လုပ်ရပါတယ်အဲ့ဒီကမှာသတင်းတော့ဘောင်းများစွာကမိဘဘောင်းများစွာကိုဖြေတဲ့ကမှာ Federer ကဘာသာစကား6ခုကျွန်းကျွန်းချင်းချင်းဖြေတတ်တယ်ကျွတ်တတ်ဆူတတ်တယ်ပေါ့လေနော်အဲ့ဖြေတဲ့အခါမှာလည်းပဲသူကတော်တော်လေးစိတ်ဝင်စားစရာကောင်းအောင်ပပနက်နက်နဲ့လည်းဖြေတတ်တယ်ဆိုတာမျိုးကျွန်တော်သတိထားမိပါလေအဲ့ဒီမှာမှတ်မိတာလေးတစ်ခုလည်းကျွန်တော်ဖွေပြချင်ပါလေအဲ့ဒါလေးကတော့တနေ့ပေါ့လေသူကဝင်းဘယ်လန်မှာကစားတဲ့အခါမှာသူနှစ်ယောက်ဆံသွားတဲ့ဒီ Queen Elizabeth ဘီမကြီးလက်လာကြည့်တယ်လာကြည့်တယ်ဆိုတဲ့အခါမှာသူနဲ့အတူကစားတဲ့လူကလည်းဒီမကြီးဘက်ကမကစားခင်မှာဒူလီညှုတ်ပြီးတော့ကာရဝါပြုတ်ရတယ်ပေါ့အဲ့သူကလည်းဒူလီညှုတ်တာပေါ့အဲ့ဒီမှာသင်းတော့ကမေးတဲ့ဟိုမင်းရဲ့နိုင်ငံလည်းမဟုတ်ဘူးသူများနိုင်ငံရဲ့အကြီးအကဲကိုပါဖြစ်လဲဆိုတဲ့ခါကျတော့အဲ့ဒီမှာဖက်ဒရယ်ဘလို့ဖြေလဲဆိုတော့ဟုတ်တယ်တဲ့သူ့ရဲ့ပြိုင်ဘက်ကလည်းဒူလီညှုတ်လိုက်တော့သူကနေပြီးတော့ဒူလီသူလည်းညှုတ်လိုက်ပါတယ်တဲ့လေးစားတိုက်တဲ့လူကိုလေးစားတဲ့ယူသေးတိုက်တဲ့လူကိုယူသေးတယ်ဆိုတာကတဲ့ကျွန်တော်အတွက်ဘာမှခွန်လေးစရာအကြောင်းမရှိပါဘူးတဲ့နောက်ပိုင်းကြတဲ့အခါကျတော့သူသိရတာတခုကတော့တဲ့ ပြင်မကြီးကနေပြီးတော့ဖက်ဒရယ်တင်းနစ်ရိုက်တဲ့ဟာကိုသူအင်မတန်သဘောကျတယ်လို့ပြောဘူးတဲ့အဲ့ဒီစကားကိုသာကျွန်တော်စောစောကသိရမယ်ဆိုလို့ရှိရင်တည်းတည်းတော့ပို့ပြီးတော့ဒူးကိုညှို့မိမယ်လို့သူကရီဘောဘောနဲ့ပဲဖြီသွားတယ်ခင်ဗျာ
အခုသူတင်းနစ်ကနေအနားယူသွားပြီပေါ့နော်အဲ့တော့အနားယူသွားတဲ့ပုံမှာရောအငယ်အမြင်လေးလည်းပြောပါဦး
dat agada ye thong san tai mae bo le no tu wa a myin song ko yauk la bi de kan ma tu wa pyan pyo cha la de bo no a lo pyan cha la de chain cha de kan cha do chano lo lo pawin bo le no tu chai de lu de ya tu ko na lai sei chin mi radar lut sei chin mi ba jaw le so chin cha la de cha la de so chin de ma shou ne da de ko shou ne ba de so de ma chi yet bu ya a de kan ma federal ဘလို့ပြောလို့ဆိုတဲ့ကကြတော့သူကတင်းနစ်ကသူသိတ်ချစ်တယ်ပေါ့လေဗျာသိတ်ချစ်တဲ့ကကြတော့တင်းနစ်ကနေပြီးတော့သူရတားလို့မရဘူးလို့သူပြောတယ်အဲ့ဒီခါမှလည်းပဲသူရှုံးတဲ့ခါမှဖက်ဒရယ်ငိုတဲ့ခါမှအာလူကြီးတမဲနဲ့ငိုကကောင်းလားဆိုပြီးတော့အဲ့ဒါလည်းပြောကြတဲ့ခါအဲ့ဒီငိုရတဲ့ဆိုတော့အဲ့ဒီမှာကျွန်တော်နည်းနည်းသဘောပေါက်လာတယ်သူကသိတ်ပြီးတော့ဒီတင်းနစ်ကိုချစ်တယ်ရတားမလုံနိုင်ဘူးဆိုလို့ရှိရင်တော့တဲ့တဲ့ကိုရိုက်လို့ရနိုင်သေးသေးရွှေတော့သူရိုက်ရင်းနဲ့သာပြေသွားမယ်ဆိုရင်သူကကြတော့တဲ့တဲ့ရိုက်ရင်းနဲ့ပဲအပင်ခံမယ်ဆိုတဲ့သဘောမျိုးတော့အထီကိုရောက်သွားရကနေပြီးတော့အခုလို့ရတားလုတ်လိုက်ပြီးဆိုတာမျိုးကြားတဲ့အခါကျတော့ကျွန်တော်ကတော့အင်မတန်စိတ်ထဲမှာဟိုချိန်နှက်သွားတယ်တဲ့တဲ့ကနားလိုက်ပြီးဆိုတဲ့အခါကျတော့ရှင်းတော့လေသူကအေးအေးလူလူလေးပေါ့လေသူအရင်တော့မလုတ်ခဲ့နိုင်ခဲ့တဲ့အရာကိုလုတ်နိုင်နိုင်မယ်လို့ကျွန်တော်ကယူဆပြီးတော့ကျွန်တော်ကချိန်နှက်ပါတယ်
ဖရာကတော့သူ့အနေနဲ့တင်းနစ်ကစားတာကနေအားယူလိုက်ပြီးမဲ့တင်းနစ်လောကကနေလုံးဝပျောက်ကွယ်သွားမှာမဟုတ်ပဲတင်းနစ်ပြိုင်ပွဲတွေနဲ့တင်းနစ်အတိုင်းဝိုင်းကြားမှာတော့ဆက်ရှိနေမှာဖြစ်တယ်လို့ပြောပါရယ်ဖရာဟာဝင်းဘလ်ဒန်ကို8ချိန်အော်စတြေးလျန်အိုပန်ကို6ချိန်အမေရိကန်အိုပန်ကို9ချိန်ပြင်သစ်အိုပန်ကို1ချိန်နဲ့ဂရန်းစလမ်ဆုစုစုပေါင်းအချိန်20အပါဝင်တက်တန်းနဲ့ရှောက်မှာချန်ပီယံဆုပေါင်း103ချိန်ရရှိခဲ့ပါရယ်24နှစ်တာတင်းနစ်ကစားသမားဘွားအဖြစ်နဲ့ဖြတ်သန်းခဲ့တဲ့ကာလတစ်လျှောက်မှာတော့ပြိုင်ပွဲကနေရရှိခဲ့တဲ့စုချင်းငွေစုစုပေါင်းကအမေရိကန်ဒေါ်လာ 130.6 သန်းရရှိခဲ့တာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ဒါကတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင် VOA မြန်မာပိုင်းကနေနေ့စဉ်ကျမတို့ဒိုက်ရိုက်နှစ်ကြိမ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိဝါရှင်တန် DC ကနေဒိုက်ရိုက်တင်ဆက်နေတယ်လို့ညချမ်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိဒိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါ
လတ်သမကလုံမျိုးရေးကောင်စီအလဲကျ15နိုင်ငံထဲမှာအာရဇဝါမြပြည်တော်စု UAE ပါဝင်တဲ့ကာလအတွင်းမြန်မာနိုင်ငံအရေးပိုပြီးတက်တက်ကြွကြွလှုပ်ဆောင်မှုမျှော်လင့်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ဒါတွတ်စရီအစ်ရှမေဆဘရီယာကုပ်ကစက်တင်ဘာလ28ရက်မနေ့ကပြောပါတယ် UAE ကို၄ရက်ကြာတွားရောက်တဲ့ခီးစဉ်အတွင်း UAE သမ္မတရှေ့ခ်မိုဟာမက်ဘင်ဇိုင်ယက်အယ်နောက်ရှင်နဲ့တွေ့ဆုံပြီးဆွေးနွေးချက်တချို့ကိုမလေးရှားဝန်ကြီးချုပ်ကသတင်းထုတ်တွေကိုပြောခဲ့တာပါ2020နဲ့2023ခုနှစ်အတွင်းလူမျိုးရေးကောင်စီအလဲကျအဖွဲ့ဝင်အဆင့်ကိုအသုံးချပြီးရိုဟင်ဂျာဒုက္ခသည်အရေးကိုပို့ပြီးဆောင်ရွက်နိုင်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်တရုတ်နိုင်ငံရဲ့ရန်လိုတဲ့အမှုအကျင့်တွေဟာမူစင်းမြင့်အခြေခံထားတဲ့နိုင်ငံတကာအစီအစဉ်တွေကိုချင်းချောက်နေတယ်လို့အမေရိကန်ဒုသမလကမလာဟာရစ်ကဂျပန်ကမင်းငွတ်တစ်ခုမှပြောဆိုပြီးတရုတ်နိုင်ငံရဲ့မူဝါဒကိုပြစ်တင်ဝေဖန်လိုက်ပါတယ်။ကမ္ဘာတစ်လွှားကအကြီးဆုံးအမေရိကန်ရေတပ်စခန်းတစ်ခုဖြစ်တဲ့ Yokosuka အခြေစိုက်စခန်းမှာရန်နာထားတဲ့ USS Hawaii ရေတပ်ဖြတ်သန်းမှုပေါ်မှာအမေရိကန်စစ်ဖက်ဝန်ထမ်းတွေကိုဒူသမရာဟာရစ်ကမင်းငွတ်ပြောခဲ့တာဖြစ်ပါတယ်။ရုရှားတို့ယူကရိန်းကိုကျူးကျော်လို့ဖေဖော်ဝါရီလကစတင်ခဲ့တဲ့ပြည်ပကအတွင်းရုရှားဘက်ကနယ်မြေသိမ်းတာအကြမ်းဖက်လုပ်ကင်တာရသက်တမ်းပေးတာတွေလုပ်နေတဲ့အတွက်ယူကရိန်းဘက်ကပူပီးရက်တီပံ့ပိုးဖို့ဖြစ်လာစေတယ်လို့ပြက်ပြက်သားသားပြောဆိုလုပ်ကင်ကြဖို့ယူကရိန်းကနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာဟာရီကိန်းမုန်တိုင်းအီယန်ဟာကျူးပါနိုင်ငံအနောက်ဘက်ခြမ်းကုန်းတို့ဘက်ကိုအင်ကာနေကဝင်ရောက်ပြီးနိုင်ပိုင်းအကြာမှာပဲအင်အားပြင်းဟာရီကိန်းကြီးအဖြစ်ပြောင်းလဲသွားခဲ့ပါတယ်။မုန်တိုင်းဟာအခုချိန်မှာပြင်းအားအဆင့်လေးအဖြစ်နဲ့ဖလော်ရီဒါပြည်နယ်ကိုမကြာခင်နိုင်ပိုင်းအတွင်းမှာဝင်ရောက်တော့မှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒါကတော့ဗုဒ္ဓဘူးညချမ်းအတွက်သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆုမှမှာရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nashua Kelly ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ John Wall ကပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးသွေးကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.